Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တဲ့ရှင်များခင်ဗျာဇန်နဝါရီလ20ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ဒိုင်နိုမီတာ1925နဲ့32တို့အပြင်လမ်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇွန်ဝလိုင်းကဆောင်ရွက်ပေးသွားမှာဖြစ်ပါတယ်ဒီကနေ့သောရရှင်တို့နားဆင်ကြရမှာတွေကတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းနယ်နဲ့အတူ ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတဲ့အမှုတွေစစ်ကောင်စီနဲ့ NUG ကကိုယ်စားလှယ်လွတ်ဖို့အပြိုင်တင်တင်းထားကြတဲ့အကြောင်းနဲ့အတူ
အတူအမင်းငါတောင်းညို့ကျေအချုပ်ကားအနေလွန်မှာပါလာတာတဲ့လက်ထုပ်ဝင်လေးထဲမှာထည့်ထားတာတဲ့ပုံမီလေးကိုပုံတန်လေးလွတ်ထားတာတဲ့ကျန်းငါတဲ့အထဲထဲမှာလူစုကတစ်ခေါက်လောက်ရှိတယ်တဲ့
အင်းစိန်ထောင်ကိုသွားတဲ့ရက်ကားပေါ်မှာဖောက်ခွဲပစ္စည်းတွေတွေ့ခဲ့တဲ့အကြောင်းသတင်းပေးပို့ချက်အပြည့်စုံကိုနားဆင်ကြပါမယ်။အဲဒီနောက်မှာတော့မွန်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေ၊ချင်းပြည်နယ်အတွင်းကစစ်ပေးဆောင်ကလေးငယ်တွေရဲ့ပညာရေးနဲ့အန်အေဒီစီးပွားရေးအကြံပေးရှောင်းတန်တဲ့အမှုနောက်ဆုံးကြေညာမှုစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။နောက်ပိုင်းအပတ်စဉ်အစီအစဉ်တွေမှာတော့အကြမ်းမရေးကဏ္ဍဥောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူတိုင်းရင်သတင်းလာတို့ကိုနားဆင်ကြရမှာပါ။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ပထမနှစ်သက်တမ်းအတွက်ကာကွယ်ပြောဆိုရမှာပိုဂရီပေးတာမရှိခဲ့ပဲပိုလုံးပြနိုင်တဲ့သာရှိခဲ့တယ်လို့အခုလို့ဆိုလိုက်ပါတယ
် Look I didn't over promise but I think if you take a look at what we've been able to do you'd have to acknowledge we made
ပြန်ကြည့်လိုက်ရင်ကျွန်တော်တို့ဂရီတွေပိုမပေးခဲ့ပါဘူးဒါပေမဲ့ကျွန်တော်တို့လုပ်ခဲ့နိုင်တာတွေကိုပြန်ကြည့်မယ်ဆိုရင်တိုးတက်မှုကြီးကြီးမားမားတွေလှုပ်ဆောင်ခဲ့တာကိုခင်ဗျားတို့အသိအမှတ်ပြုကြလိမ့်မယ်လို့ထင်ပါတယ်။ဒါပေမဲ့မလုံနိုင်ခဲ့သေးတာကတခုကတော့ Republican မိတ်ဆွေတွေကိုတိုင်းပြည်တိုးတက်ရေးပြန်တွဲလုပ်ဖို့မဆွဲဆောင်နိုင်သေးတာပါပဲလို့ပြောသွားတာပါ။2022ခုနှစ်အတွင်းပထမဆုံးသတင်းစာရှင်းလင်းပွဲအစီအမံသမ္မတဘိုင်ဒန်အနေနဲ့စိန်ခေါ်မှုတွေရှိခဲ့တာလည်းဝန်ခံခဲ့ပြီးကိုဗစ်အကူအညီဒေါ်လာ 1.9 ထရီလီယံပေးရေးဥပဒေနဲ့လမ်းပန်းဆက်သွယ်ရေးအဆောက်အုံပြန်လည်ထူထောင်ဖို့ဒေါ်လာ 1 ထရီလီယံချပေးခဲ့တာတွေအတွက်လည်းအောင်မြင်မှုကြီးတွေအဖြစ်ပြောခဲ့ပါတယ်။ဒါအပြင်အမေရိကန်တန်ပေါင်းများစွာကိုကာကွယ်ဆေးတိုးမြှင့်ထိုးပေးခဲ့နိုင်တာနဲ့အလုတ်ကိုင်းတဲ့အများကြီးဖန်တီးပေးနိုင်ခဲ့တာအတွက်လည်းအောင်မြင်မှုကြီးတွေအဖြစ်ဆက်ပြောခဲ့ပေမဲ့အရင်တည်းကလမ်းပန်းဆက်သွယ်ရေးအဆောက်အုံလုပ်ငန်းတဆင့်စီခွဲစီမံခဲ့တင်တာနဲ့ကိုဗစ်ဆေးစစ်မှုတွေတိုးမြှင့်ခဲ့တင်တာကိုလည်းမလုတ်ခဲ့နိုင်တာတွေအဖြစ်ဝန်ခံခဲ့ပါတယ်ခင်ဗျာ။ယူကရိန်းနဲ့ရုရှားစစ်မဖြစ်ရေးအမေရိကန်နိုင်ငံသားဝင်ကြီးအနေနဲ့ရုရှားနိုင်ငံသားဝင်ကြီးနဲ့နောက်ဆုံးသဘောဆွေးနွေးဖို့ပြင်နေပြီးဥရောပမှာအမေရိကန်ဘက်ကကူညီနိုင်တာတွေလည်းကြိုးဆင်းနေကြပါတယ်။ရုရှားနဲ့ယူကရိန်းနှစ်ဆက်တင်မာမှုတွေပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဟာရုရှားနိုင်ငံသားရေးဝန်ကြီးဆာဂျေလက်ဘရော့ဖ်နဲ့မနက်ဖြန်မတွေ့ခင်မှာဒီနေ့ဂျာမနီကိုရောက်လာပြီးဥရောပမှာအမေရိကန်နဲ့အခုလိုကြိုးဆင်းနေကြတာပါ။မနေ့ကယူကရိန်းမှာသွားဆွေးနွေးခဲ့တဲ့ဝန်ကြီးဘလင်ကန်အနေနဲ့အခုဘာလင်မြို့မှာဂျာမနီနိုင်ငံသားရေးဝန်ကြီးအန်နာလီနာအဘော့ပြည်ထောင်နိုင်ငံသားရေးဝန်ကြီးဂျွန်ဖက်စ်လက်ဒရီယန်နဲ့ဒီတင်ရဲ့အရှိလေပိုင်းနဲ့မြောက်အာဖရိကဆရာဝန်ကြီးဂျိမ်းစ်ကလာဗလီရိုနဲ့တွေ့ခဲ့ပါတယ်။အဲဒီနောက်ယူကရိန်းရင်းနဲ့ပတ်သက်ပြီးဝန်ကြီးဘလင်ကန်မေကွန်းပြောကြားခဲ့ကဥရောပသမဂ္ဂဘက်ကလည်းရုရှားအနေနဲ့ယူကရိန်းကိုတိုက်ခိုက်လာရင်ကြီးမားတဲ့စီးပွားရေးပိတ်ဆို့တံခတ်မှုနဲ့ကြုံရမယ်လို့သတိပေးလိုက်ပါတယ်။ရုရှားနိုင်ငံသားဝန်ကြီးလက်ဗရော့ဖ်နဲ့တော့မနက်ဖြန်တောက်ကြားနေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာနိုင်ငံသားဝန်ကြီးဘလင်ကန်တွေ့ဆုံဆွေးနွေးမှာပါ။ယူကရိန်းပဋိပက္ခနဲ့ပတ်သက်လို့တန်တပိုင်းနီးလန်းနဲ့ဖြည့်ရှင်းကင်တွင်နိုင်ဖို့အမေရိကန်ပြည်ထောင်စုကဆန္ဒအခိုင်အမာရှိထားကြောင်းပြသဖို့အတွက်အခုလိုဆွေးနွေးဖို့ခီးစဉ်ကိုအမြန်ဆုံးစီစဉ်ခဲ့တာလို့အမေရိကန်ရာရှိတွေကဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးကရုရှားအနေနဲ့ယူကရိန်းကိုစစ်ဝင်တိုက်ရင်ပြင်းပြင်းထန်ထန်ခံစားရလိမ့်မယ်လို့ VOA American သံနဲ့သတင်းအင်တာဗျူးမှာသတိပေးလိုက်ပါတယ်။ရုရှားအနေနဲ့ယူကရိန်းနိုင်ငံနဲ့စစ်အေးရရန်လိုတိုက်ခိုက်မှုတွေရှေ့တိုးလောက်လာမယ်ဆိုရင်အမေရိကန်နဲ့မဟာမိတ်တွေကရုရှားကိုပြင်းပြင်းထန်ထန်နဲ့အခိုင်အမာတုံ့ပြန်သွားရလိမ့်မယ်လို့နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဖီယိုရှီယာရှာဘီရိုအကြီးအကဲမီရိုဆလာဘာဂွန်ကာဇန်နဲ့မနေ့ကအင်တာဗျူးတွေပြောခဲ့တာပါ။ယူကရိန်းနိုင်ငံကိုဝန်ကြီးဘလင်ကန်လာရောက်ဆွေးနွေးနေစဉ်ကီးဖ်မြို့တော်မှာ VOA နဲ့တီးတန့်အင်တာဗျူးပေးရမှာဝန်ကြီးဘလင်ကန်ကဆက်ပြီးအခုလိုစစ်မဖြစ်လောင်တော့ရုရှားအစိုးရအနေနဲ့လက်ရှိပဋိပက္ခကိုသံတမန်နည်းနဲ့ဖြည့်ရှင်းလာဖို့မျှော်လင့်နေတယ်လို့လည်းထည့်ပြောခဲ့ပါတယ်။ဒါအပြင်ဘလင်ကန်ကဆက်ပြီးရုရှားဘက်ကရွေးချယ်ဆုံးဖြတ်ပိုင်ခွင့်ပေးထားပြီးဖြစ်တဲ့တနမနီးနဲ့ဆွေးနွေးဖို့ရွေးမလားထိတ်တဲ့ရင်ဆိုင်ပြီးနောက်ဆက်တွဲတွေတွေ့ရမယ်နေရွေးမလားလို့လည်းပြင်းပြင်းထန်ထန်သတိပေးခဲ့ပါသေးတယ်။ဝန်ကြီးဘလင်ကန်ကပဲ ရုရှားဘက်ကရန်လိုတဲ့နေကိုရွှေ့ရင်တော့အမေရိကန်နိုင်ငံပြင်ဥရောပတလွှားနဲ့တခြားနိုင်ငံတွေကပါစီးပွားရေးဗန်ဒိုင်းနဲ့ပြပပုတ်ကုန်တွေအပေါ်ပါပြင်းပြင်းထန်ထန်နဲ့ကြဲကြဲပြက်ပြက်ပိတ်ဆို့တန်ခတ်တာတွေကြုံလာရမှာကိုရှင်းရှင်းလင်းလင်းအသိပေးထားပြီးပြီလို့လည်းထည့်ပြောခဲ့ပါတယ်။ဒါအပြင်ရုရှားဘက်ကရန်လိုလာရဲ့နောက်တနည်းအနေနဲ့ယူကရိန်းကိုကာကွယ်ရေးအတွက်စစ်ဘက်ဆိုင်ရာအကူအညီတွေပေးသွားဖို့နဲ့NATO စစ်မှားမေးအဖွဲ့အနေနဲ့ပါဥရောပဒေသဘက်မှာကာကွယ်ရေးတွေတိုးမြင့်လှုပ်ဆောင်တာတွေအထိဖြစ်လာနိုင်တယ်လို့လည်းဝန်ကြီးဘလင်ကန်ကဆက်သတိပေးခဲ့ပါသေးတယ်ခင်ဗျာ။ကရားပြည်နယ်လက်ကောမြို့တော်မှာတိုက်ပွဲတွေဆက်ဖြစ်နေတာဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မကြာခင်ကမြန်မာနိုင်ငံခီးစဉ်တွင်ရခဲ့တဲ့တိုးတက်မှုတွေကိုထိခိုက်စေတယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။လက်ကောမှာစစ်ကောင်စီတပ်တွေနဲ့ PDF တွေကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတဲ့ပေါ်အထူးပဲစိုးရိမ်တဲ့အကြောင်းလဲကမ္ဘောဒီးယားနိုင်ငံခြားရေးနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက် MFIC ရဲ့ညင်ညာချက်မှာထုတ်ပြန်ထားပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်တွင်ကမ္ဘောဒီးယားနိုင်ငံရဲ့အမျိုးသားပြည်လည်တင်မြင့်ရေးအတွေ့အကြုံတွေကိုမျှဝေခဲ့တဲ့အကြောင်းလဲထုတ်ပြန်ချက်မှာပါရှိပါတယ်။ကမ္ဘောဒီးယားငြိမ်းချမ်းရေးလုပ်ငန်းစဉ်ကနေရခဲ့တဲ့သင်ခန်းစာတွေအရသက်ဆိုင်သူအားလုံးရဲ့အပြည့်အဝပါဝင်မှုနဲ့သဘောတူညီမှုမရဘဲပြည်ပြည်စုံတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြည်လည်တင်မြင့်ရေးရနိုင်မှာမဟုတ်ဘူးဆိုတာဝန်ကြီးချုပ်ဟွန်ဆန်ကသူ့ခီးစဉ်အတွင်းအလေးနဲ့ပြောခဲ့တယ်လို့လဲကမ္ဘောဒီးယားနိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီခံယူချက်နဲ့ညီသက်ဆိုင်သူအားလုံးပြစ်ခတ်ရဆဲကိုလက်ခံတင်တယ်အကျန်းဖက်လို့ရအားလုံးကိုရဆိုင်တင်တယ်အဆုံးစွန်ထိန်းချုပ်လှုပ်ဆောင်တင်တယ်အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲဖော်နိုင်ရေးလမ်းဖွင့်ပေးနိုင်ပြီးနိုင်ငံမှာငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်ဖို့စီဥတီတဲ့အခြေအနေတွေကိုထူထောင်နိုင်ဖို့ဆွေးနွေးညှိနှိုင်းမှုစတင်တင်တယ်လို့လည်းကမ္ဘောဒီးယားနိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်ခင်ဗျာ
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုကနေဂျာတော်ရင်းနေညာပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အကြီးညာပေးနေပါတယ်တောင်တုပ်ပင်လယ်ဖရဆိုချွန်းနာကိုဝင်လာတဲ့အမေရိကန်စစ်သင်္ဘောတစ်စင်းနောက်ကိုတရုတ်တပ်ဖွဲ့တွေနောက်ကလိုက်ပြီးခြောက်ထုတ်လိုက်တဲ့အကြောင်းတရုတ်စစ်တပ်ကဒီနေ့ပြောပါရယ်ရေပိုင်နဲ့ငင်းပွားနေတဲ့ပင်လယ်ပြင်ထဲမှာတရုတ်နဲ့အမေရိကန်နိုင်ငံကြားတင်းမာမှုအနေငယ်ပိုတိုးလာခဲ့ပါရယ်တရုတ်စစ်တပ်တောင်ပိုင်းစစ်ဦးစီးချုပ်ကအမေရိကန်စစ်သင်္ဘောဟာတရုတ်ရေပိုင်နဲ့ထဲကိုခွင့်ပြုချက်မရဘဲတရားမဝင်ဝင်ရောက်ခဲ့တယ်လို့ပြောပါရယ်တရုတ်ရဲ့အချုပ်အခြာပိုင်းနေမီပိုင်ဆိုင်မှုကိုချိုးဖောက်တာဖြစ်တဲ့အတွက်တရုတ်စစ်တပ်နဲ့လေတပ်တီနောက်ရောက်ခံလိုက်ခဲ့ရတဲ့အကြောင်းပြောဆိုပါရယ်အမေရိကန်ဘက်ကဒီလိုရန်ဆော့တဲ့လုပ်ရည်ချက်ချင်းရပ်ဖို့ကျွန်တော်တို့တောင်းဆိုကြပါရယ်မဟုတ်ရင်ရှေ့မှာမမြင်နိုင်တဲ့စိုးစိုးဝါအကျိုးဆက်တွေရင်ဆိုင်ရနိုင်ပါတယ်လို့တရုတ်နိုင်ငံဘက်ကသတိပေးပါရယ်အမေရိကန်ရေတပ်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ကြီးညာချက်ထုတ်ဖို့ပြင်ဆင်နေတယ်လို့ပြောပါရယ်တရုတ်နိုင်ငံကဒူဘိုင်ဖြစ်အခိုင်အမာပြောဆိုထားတာကြောင့်ဒီပိုင်နဲ့ငင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းမှာလွတ်လပ်တဲ့ရေချောင်းသွားလာခွင့်ရှိရမယ်ဆိုပြီးတော့အမေရိကန်ရေတပ်ကမကြာခဏဖြတ်တန်းသွားလို့ရှိတာကြောင့်တင်းမာမှုတွေကြုံနေရပါတယ်။တောင်တရုတ်ပင်လယ်ရေနယ်နိမိတ်ကိုတူပိုင်နေဆိုတဲ့တရုတ်နိုင်ငံရဲ့ပြောဆိုချက်ဟာတရားမဝင်ဘူးဆိုပြီးတော့အမေရိကန်ပြည်ထောင်စုကညှင်းပယ်ထားပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာ COVID-19 ကူးစက်မှုတွေရောကျလာတဲ့အတွက်လာမယ့် February 10ရက်နေ့ကစပြီးတော့ထိုင်းနိုင်ငံကိုရောက်လာတဲ့သူတွေအနေနဲ့ကာကွယ်ဆေးထိုးထားတယ်ဆိုရင်တီးသန့်ခွဲပြီး Quarantine ဝင်နေစရာမလိုပဲကင်းလွတ်ခွင့်ရမှာဖြစ်တယ်လို့ထိုင်းနိုင်ငံရဲ့ COVID ရောဂါတိုက်ဖျက်ရေးအဖွဲ့ကဒီနေ့ကြာသပတေးနေ့မှာပြောလိုက်ပါတယ်။ထိုင်းနိုင်ငံကိုရောက်လာတဲ့သူတွေအနေနဲ့ကာကွယ်ဆေးထိုးထားတဲ့ဆိုရင် Test and Go လို့ခေါ်တဲ့မူဝါဒအရရောက်တဲ့အချိန်မှာ virus ရှိမရှိတခါစစ်ပြီးတော့အဲ့နောက်၅ရက်ပြည့်တဲ့အချိန်မှာနောက်တစ်ချိန် test စစ်ဖို့လိုမှာဖြစ်သလိုသူတို့သွားမဲ့နေရာတွေကိုလည်းအသိပေးရမှာဖြစ်တယ်လို့ထိုင်းနိုင်ငံရဲ့ COVID ရောဂါတိုက်ဖျက်ရေးအဖွဲ့ပြောခွင့်ရတာဝီစင်းကပြောပါတယ်။ထိုင်းနိုင်ငံဟာအစောပိုင်းကဒီမူဝါဒကိုသတင်းပတ်9ပတ်လောက်ကျင့်သုံးခဲ့ပြီးမဲ့ကမ္ဘာတစ်ဝန်းမှာ Omicron မျိုးကွဲတဲ့အလင်းမြန်ပြန့်နှံ့လာတာနဲ့ကာကွယ်ဆေးတွေကဒီမျိုးကွဲတဲ့ကိုထိထိရောက်ရောက်ကာကွယ်နိုင်မလားမကာကွယ်နိုင်ဘူးလားဆိုတာကိုမသေချာတာကြောင့်ပြီးခဲ့တဲ့တစ်လကဒီမူဝါဒကိုရပ်ဆိုင်းပစ်ခဲ့တာဖြစ်ပါတယ်။ဒါပြင်စားသောက်ဆိုင်တွေမှာအရရောင်းချကွင်းကိုလည်းည9နာရီထိပဲရောင်းရမယ်လို့ကန့်သတ်ထားရကနေ17နာရီထိထပ်တိုးပေးလိုက်ပါတယ်။ဒါမဲ့လည်းအရက်ဘားတွေနဲ့ညကလပ်တွေကိုတော့ဆက်ပြီးတော့ပိတ်ထားဆဲဖြစ်ပါတယ်။ထိုင်းနိုင်ငံကအခုလိုလှုပ်လိုက်တာဟာကာယောဂါကြောင့်ကြာဆင်းနေတဲ့ကမ္ဘာလက်ခီးသွားလုပ်ငန်းကိုပြန်ပြီးတော့ရှင်းသန်းအားကောင်းလာအောင်လုပ်ဖို့ရည်ရွယ်တာဖြစ်ပါတယ်။2019ခုနှစ်တုန်းကထိုင်းနိုင်ငံကိုသွားတဲ့ကမ္ဘာလက်ခီးသွားဥယျာဉ်ဟာတန်40ရှိပေမဲ့မနစ်ကတော့အဲ့ရရဲ့3.5ရာခိုင်နှုန်းပဲရှိခဲ့ပါတယ်။ ထိုင်းနိုင်ငံမှာအခုချိန်ထိတော့ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 2.3 သန်းရှိပြီးတော့သေဆုံးသူက 12,000 လောက်ရှိပါတယ်။ထိုင်းလူဦးရေရဲ့၃ပုံ၂ပုံကကာကွယ်ဆေးထိုးထားပြီးဖြစ်ပြီးတော့အိတ်တဲက15ရာခိုင်နှုန်းကအားဖြည့်ကာကွယ်ဆေးထိုးထားပြီးဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ့ဝန်ကိုဗစ်ရောဂါကူးစက်မှုတွေဆက်ပြီးတော့ဖြစ်နေတာမှာအခုဆိုရင်ရောဂါကူးစက်သူစုစုပေါင်း338သန်းကျော်သွားခဲ့ပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ရဲ့ Coronavirus စောင့်ကြည့်ဌာနကဖော်ပြလိုက်ပါတယ်။ဗဇွန်နိုင်ငံမှာတော့လွန်ခဲ့တဲ့24နာရီအတွင်းကူးစက်သူဦးရေဟာ2000ကျော်ရှိခဲ့ပြီးတော့ဒါဟာနှစ်ရက်သက်တိုက် virus ကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့တာဖြစ်ပါတယ်။ COVID-19 ရောဂါစတင်ခဲ့တဲ့တရုတ်နိုင်ငံမှာတော့မြို့တော်ဘေကျင်းမှာဆောင်းရာသီအိုလံပစ်ပြိုင်ပွဲမစတင်ခင်ယူကန်ရီကျောင်းမှာကူးစက်မှုတွေမြင့်တက်လာနေတာကြောင့်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အရှိန်အဟုန်မြင့်လှုပ်ဆောင်လာနေပြီးတော့အေဂန်ဆိုင်ုံတွေမှာဗိုင်းရပ်စ်စစ်ဆေးမှုတွေလှုပ်ဖို့နဲ့ယူကန်ရီကိုမလိုအပ်ပဲလူစုလူဝေးတွေမလုံးကြဖို့အာဏာပိုင်တွေကတိုက်တွန်းလိုက်ပါတယ်။တချိန်တည်းမှာပဲဆင်းရဲတဲ့နိုင်ငံတွေအတွက်ကုန်ကြစည်တက်တာပြီးတော့မကုမ္ပဏီကထုတ်တဲ့ COVID-19 ကာကွယ်တဲ့တောက်ဆေးကိုထုတ်ဖို့ကုလသမဂ္ဂအေဂျင်စီနဲ့ဆေးကုမ္ပဏီ30နီးပါးလောက်သဘောတူညီမှုရသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာဒီနေ့ကျင်းပတဲ့ Australian Open Tennis ပြိုင်ပွဲမှာတော့ကမ္ဘာအဆင့်နဲ့ Daniil Medvedev ကအနိုင်ရပြီးတော့နာမည်ကြီးကစားသမားတချို့ကတော့အရင်နိုင်သွားခဲ့ပါတယ်။အစောပိုင်းကကစားပြီးတဲ့နောက်ပွဲစဉ်တွေမှာတော့အမျိုးသားတဦးချင်းဘက်မှာရုရှားက Medvedev က Australian နိုင်ငံက Nick Kyrgios ကို6-6 4-6 နဲ့နိုင်သွားခဲ့ပါတယ်။ Britain ကနာမည်ကြီး Andy Murray ကတော့ဂျပန်နိုင်ငံက Taro Daniel ကို6-4 နဲ့3ပွဲပြတ်ရှုံးသွားခဲ့ပြီးတော့ Bulgaria က Grigor Dimitrov ကတော့ပြင်သစ်က Benno Perry ကို6-4 6-6 နဲ့ရှုံးနိုင်သွားခဲ့ပါတယ်။အမျိုးသမီးတွေဘက်မှာတော့ပြီးခဲ့တဲ့ American Open မှာဘူဆွဲခဲ့တဲ့ Britain က Emma Raducanu ဟာဒီကနေ့ကစားခဲ့တဲ့ဒုတိယအဆင့်ပွဲစဉ်မှာပဲအရင်နေပြီးတော့ပြိုင်ပွဲကနေထွက်လာရပြီဖြစ်ပါတယ်။ Raducanu နဲ့ Montenegro နိုင်ငံက Dana Kovnish တို့ဒီနေ့ကစားကြတာမှာ Kovnish ကပထမပွဲကို6-4နဲ့နိုင်ပြီးတော့ဒုတိယပွဲမှာတော့ Raducanu က6-4နဲ့ပြန်နိုင်ပါတယ်။အဲဒါကြောင့်တတိယပွဲဆက်ကစားတာမှာတော့ Kovnish က6-3နဲ့နိုင်ပြီးတော့နောက်တစ်ဆင့်ကိုတက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုရနိုင်တို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American အတန်ကနေဗုဒ္ဓဦးညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပြပုတ်ချက်တွေတင်ပြပေးတော့မှာပါ။ပထမဦးဆုံးတော့ ICJ တရားရုံးမှာမြန်မာစစ်ကောင်စီနဲ့ NUG ထွက်ဆိုကြမဲ့အခြေအနေတွေကိုတင်ပြပေးပါမယ်။ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့နယ်သာလန်နိုင်ငံတဟိမြို့အခြေဆိုင် ICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်တရားစွဲဆိုထားတဲ့အမှုဒုတိယအကြိမ်ကြားနာပွဲအတွက်စစ်ကောင်စီဘက်ကဝန်ကြီးတူဦးဆောင်ပြီးမြန်မာနိုင်ငံကိုစားဦးဆောင်ဖြေရှင်းဖို့စီစဉ်နေတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါဗျာ။
ကျွန်တော်ပြင်ဆင်ပြီးပါပြီ။ဟိုဝန်ကြီးတူဦးစည်းပြီးတော့ကျွန်တော်တို့ရှေ့နေကြုံလက်ပါပါမယ်။အဲတွားဖို့အတွက်ကျွန်တော်တို့ပြင်ဆင်ပြီးဖြစ်ပါတယ်။အဲတခုကြီးကတော့ကျွန်တော်ဗာဂျီဗယ်နဲ့ပဲဆောက်လဲပြပေးပြမလား။အဲလူကိုယ်တိုင်တွားပြီးဆောက်လဲပြပေးပြမလား။အဲဆိုတာတော့ကျွန်တော်တို့ဒါဆောက်ရနေစေဖြစ်ပါတယ်ဗျ။ဟိုကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့အဲဖြည့်ရှင်းမှာတော့ဖြစ်ပါတယ်။ဆောက်လဲပြပေးမှာဖြစ်ပါတယ်။
ICJ မှာမြန်မာနိုင်ငံအပေါ်ဆွဲဆိုထားတဲ့အမှုကိုရင်ဆိုင်မှုအတွက်ဥဆောင်ကော်မတီတရက်ကိုမြန်မာစစ်ကောင်စီကမနစ်ဇွန်လ24ရက်နေ့ကဖွဲ့စည်းခဲ့တာမှာနိုင်ငံသားဝန်ကြီးဦးနာမောင်လင်ကဥက္ကဋ္ဌအဖြစ်ဥဆောင်ပြီးစစ်ကောင်စီလက်အောက်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ပြည်ထောင်စုရှေ့နေချုပ်ဒေါ်တီရာဦးတို့ဒုတိယဥက္ကဋ္ဌတွေအဖြစ်တာဝန်ပေးထားပါတယ်။အခုဒုတိယအကြိမ်ကြားနာပွဲကိုဖေဖော်ဝါရီလ22ရက်နေ့ကနေ28ရက်နေ့ထိပြုလုပ်မယ်လို့ ICJ ကထုတ်ပြန်ထားပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်လက်ရှိတာဝန်ထမ်းဆောင်နေတဲ့တာမတ်ကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားဦးဆောင်ဖြစ်ရှင်းဖို့ ICJ တရားရုံးကိုစာရေးအကြောင်းကြားထားပြီးဖြစ်တယ်လို့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်က DPP သတင်းဌာနကိုဒီကနေ့ပြောကြားခဲ့ပါတယ်။ ICJ မှာမြန်မာအရေးကိုအရင်တစ်ခေါက်ကြာနာစစ်စေးတော့ကမြန်မာနိုင်ငံကိုစားတက်ရောက်ဖြေကြားခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မတက်ရောက်နိုင်ရင် alternate agent ကိုစားပြုနိုင်တဲ့နောက်ထပ်ကိုယ်စားလှယ်အဖြစ်တာမတ်ကြီးဦးကျော်မိုးထွန်းကိုအဆိုပြုထားပြီးဖြစ်တယ်လို့ဒေါ်စင်မအောင်ကပြောပါတယ်။ဒါ့အပြင်လက်ရှိကုလသမဂ္ဂမှာမြန်မာနိုင်ငံကိုကိုစားပြုနေတဲ့ကိုယ်စားလှယ်ဟာဦးကျော်မိုးထွန်းတူသာရှိတဲ့အတွက်အရင် alternate အဖြစ်အဆိုပြုထားတာနဲ့ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုကိုယ်စားလှယ်ဖြစ်ဦးကျော်မိုးထွန်းတူရဲရှိနေတဲ့ကိစ္စကိုပါထည့်သွင်းစဉ်းစားပေးဖို့ ICJ ကိုအကြောင်းကြားထားတယ်လို့လည်းဒေါ်စင်မအောင်ကပြောပါတယ်။ NUG ရောစစ်ကောင်စီဘက်ကပါ မြန်မာနိုင်ငံကိုကိုစားပြုပြီး ICJ တရားရုံးမှာဖြေရှင်းကြဖို့အကြောင်းကြားထားတာကြောင့် ICJ ဘက်ကဘသူကိုလက်ခံပြီးကိုစားပြုခွင့်ပေးမယ်ဆိုတာကိုတော့မသိရသေးပါဘူး2018ခုနှစ်ရခိုင်ပြည်နယ်ရှင်းလင်းရေးစစ်ဆင်မှုတွေအတွင်းရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ကလူမျိုးရင်းတပ်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကို ICJ မှာတရားစွဲဆိုထားတာဖြစ်ပါတယ်အဲ့ဒီစွဲဆိုချက်အတွက်ပထမဆုံးကြားနာပွဲကို2019ခုနှစ်ကပြုလုပ်ခဲ့ပြီးအဲ့ဒီအချိန်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဦးဆောင်ခြေပါခဲ့တာပါဖေဖော်ဝါရီ21ရက်နေ့မှာစမဲ့ကြားနာပွဲကိုလူကိုယ်တိုင်တက်ရောက်တာနဲ့အွန်လိုင်းကတက်ရောက်တာနှမျိုးရောလုပ်သွားမယ်လို့ ICJ ကထုတ်ပြန်ထားပါတယ်။အများပြည်သူနားထောင်နိုင်တဲ့ကြားနာပွဲဖြစ်ပြီး ICJ ရဲ့အင်တာနက်ဆံမျက်နှာနဲ့ကုလသမဂ္ဂရဲ့အွန်လိုင်းရုပ်သံလွှင့်ဆံမျက်နှာ UN Web TV တို့မှာဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြမှာဖြစ်ပါတယ်။ဖေဖော်ဝါရီ21ရက်နေ့နယ်သာလန်နိုင်ငံဒေသစံတော်ချိန်နေ့လယ်တနာရီခွဲကနေ၄နာရီထိမြန်မာနိုင်ငံဘက်ကပထမအကြော့တင်ပြမှာဖြစ်ပြီး23ရက်နေ့နေ့လယ်တနာရီခွဲကနေ၄နာရီခွဲအထိဂမ်ဘီယာဘက်ကပထမတကြော့တင်ပြမှာဖြစ်ပါတယ်။25ရက်နေ့နေ့လယ်3နာရီကနေ၄နာရီထိမြန်မာဘက်ကဒုတိယအကြော့တင်ပြမှာဖြစ်ပြီး28ရက်နေ့နေ့လယ်3နာရီကနေ၄နာရီခွဲအထိဂမ်ဘီယာဘက်ကဒုတိယအကြော့တင်ပြကြမှာဖြစ်ပါတယ်ခင်ဗျာ။ဒီအမေရိကန်အတန်းကနေကြာတာပရိနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဆက်ပြီးတင်ပြပေးသွားပါမယ်ခင်ဗျာပထမဦးဆုံးတော့အင်းစင်ထောင်ကိုအမှုစစ်ဖို့သွားတဲ့အချုပ်ကားပေါ်မှာဖောက်ခွဲပစ္စည်းတွေတွေ့တဲ့သတင်းကိုတင်ပြပေးပါမယ်ရန်ကုန်အင်းစင်ထောင်ထဲကိုအမှုစစ်ဆေးရေးကိစ္စနဲ့သွားတဲ့ရဲအချုပ်ကားတစ်စီးအောင်မှာအဝေးတိန်ဖောက်ခွဲပစ္စည်းတစ်ခုတွေ့ခဲ့တဲ့အတွက်ထောင်ဝင်းထဲမှာဒီနေ့ဘုံလန့်ခဲ့တယ်လို့အဲ့ဒီအချိန်ကအင်းစင်ထောင်မှာရောက်နေတဲ့ရှင်းနေတွေကပြောပါတယ်အခုလိုဖောက်ခွဲပစ္စည်းတွေတွေ့တဲ့အတွက်ထောင်တွင်းလုံခြုံရေးကိုလည်းအရင်ကတည်းကပိုပြီးတင်းကျပ်ထားပါတယ်။ရန်ကုန်ကလာတဲ့ဒီကြောင်းအပြည့်စုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာပါခင်ဗျာ
။ဒီကနေ့ဇန်နဝါရီလ20ရက်မနေ့17နာရီလောက်ကရန်ကုန်အင်းစင်အချင်းထောင်ထဲကိုအကျဉ်းသားရုံထုတ်ဖို့ရောက်လာတဲ့မင်္ဂလာတောင်ညွန့်ညွန့်ရဲစခန်းအချုပ်ကားပေါ်မှာဖောက်ခွဲပစ္စည်းတွေ့ရှိခဲ့တာပါ။မင်္ဂလာတောင်ညွန့်ရဲတပ်ဖွဲ့ဝင်တွေကြီးပါလာတဲ့အချုပ်ကားအင်းစင်ထောင်ဝန်းထဲရောက်တဲ့အချိန်စစ်ဆေးတော့မှာတွေ့ခဲ့တာဖြစ်တယ်လို့အင်းစင်အချင်းထောင်ထဲကအထူးတရားရုံးတွေမှာအမှုလိုက်ပေးနေတဲ့ရှင်နေတူက VOE ကိုပြောပါတယ်။
သူကမင်္ဂလာတောင်းညွှန်ကြီးအချုပ်ကားနေလို့မှပါလာတာတဲ့ကျတူဘုံကြီးထဲမှာထည့်ထားတာတဲ့အုံကြီးလေးကိုပုံတယ်လေးလုပ်ထားတာတဲ့ကျန်းကတဲ့အထဲထဲမှာလူစုကတစ်ခါလောက်ရှိတယ်တဲ့ကြီးဟိုပါလဲခုံးနဲ့ဆက်သွယ်ထားတာတဲ့အရှင်းတော်အုံဝင်ကမှသူတို့ကဟိုမရှိဘူးလေဒီလားထဲထဲအုံဝင်ပေါ့နော်ဒီကတည်းကအုံဝင်ကမှတွေ့တာဆိုတော့အဲတရားရင်းနဲ့မှလည်းနည်းနည်းရင်းနှီးတိုက်တော့ဖြစ်သွားတာပေါ့ဒီကုန်းတဲချင်းပေါ့မလဲမနေတော့ဖြစ်သွားတာပေါ့
မီမဖော်လူတဲ့နောက်ထပ်ရှင်းနေသူကလည်းအဲ့ဒီအချုပ်ကားပေါ်မှာဖောက်ခွဲပစ္စည်းကနှစ်ခုပါလာခဲ့တာဖြစ်တယ်လို့ VOE ကပြောပါတယ်အချုပ်ကားရဲ့အောက်မှာတန်လိုက်နဲ့ကတ်ချိတ်ထားတဲ့အဝေးထင်းဖောက်ခွဲပစ္စည်းတစ်ခုကိုတွေ့လို့ရဲတွေကလမ်းမှာဖယ်ရှားခဲ့တယ်လို့စုံစမ်းသိရှိရကြောင်းပြောပါတယ်နောက်ထပ်ဘုံတလုံးကတော့အင်းစင်ထောင်ဝင်းထဲရောက်မှကားကိုအသေးချာပြန်စစ်ဆေးရင်းထပ်တွေ့တာလို့သူကပြောပါတယ်အခုလိုအင်းစင်ထောင်ဝင်းထဲမှာဘုံလန်ငယ်လို့ဒီနေ့မနေ့အစောပိုင်းမှာရုံထုတ်ရမယ့်အမှုတွေအားလုံးကိုနေခင်းပိုင်းမှာပဲစစ်ဆေးနိုင်ခဲ့ပါတယ်
ဒီလိုရောတော့အမှုဖြစ်တာနောက်ကျသွားတာပေါ့ကျွန်တော်တို့ဒီအထုပ်တွေထုတ်ဖို့ကအထုပ်တွေကဆိုမလဲရှိတာတွေလုံးလုံးကတန်းစီပြီးတော့အထက်ထဲမှာလာထုတ်ဖို့ကောင်းရတာအခုနေ့နေ့တနင်္လာဆွဲမီးပါလောက်မှတနင်္လာကြော်ပေါ့နော်တနင်္လာဆွဲလောက်မှဒီအထုပ်တွေရောက်လာတာအပြင်တရားရုံးတွေကိုရောက်လာတော့အမှုကတော့ဆက်ရှိစရာရှိတာတော့ဆက်စစ်နေတာပေါ့
အင်းစိန်ထောင်ထဲမှာလည်းလူညုံရေးတင်းကျပ်လိုက်တယ်လို့ရှင်းနေတွေကပြောပါတယ်ဒီလိုလူညုံရေးစိုးရင်ရတဲ့အခြေအနေဒီအင်းစိန်ထောင်ထဲမှာဖြစ်ခဲ့တာဟာဖြစ်တော့ဖြစ်ခဲကိစ္စလို့ရှင်းနေတချို့ကပြောပါတယ်အင်းစင်အချင်းထောင်ထောင်ပိုင်းရုံးငန်းကို VOE ကဆက်သွယ်တဲ့အခါမှာတော့နေပြည်တော်အချင်းဦးစီးဌာနကသာဆက်သွယ်ပေးဖို့တုံ့ပြန်ဖြေကြားခဲ့ပါတယ်မြန်မာနိုင်ငံမှာဆရာနာသိမှုအပေါ်ဆန့်ကျင်လှုပ်ရှားမှုတွေရန်ကုန်အပါအဝင်မြို့တော်တော်များများမှာရှိနေတယ်လို့အသေးစားပေါက်ကွဲမှုတွေလည်းမကြာခဏဖြစ်လျက်ရှိပါတယ်ခင်ဗျာ
အခုဆက်ပြီးတော့မြို့ပြည်နယ်အတွင်းကပြစ်ခတ်မှုတည်င်းကိုလည်းပြောပြပေးပါဦးမယ်မွန်ပြည်နယ်တထုံမြို့နယ်တူဝနဝတီမြို့ကြိုက်ကော်ရပ်ကွက်မှာဒီကနေ့ဇန်နဝါရီလ20ရက်မနေ့ပိုင်းကပြစ်ခတ်မှုဖြစ်ခဲ့ပါတယ်။တိမ်စိတ်ရဲစခန်းကိုဝင်ပစ်တဲ့ဆိုင်ကယ်သမားနှစ်ဦးနဲ့စစ်တပ်ကင်းလက်ကားတို့ထိတိုက်တွေ့ပြီးအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့တာပါ။အဲ့ဒီဖြစ်စဉ်မှာဆိုင်ကယ်သမားတဦးသေဆုံးပြီးတဦးကဖမ်းဆီးခံရတယ်လို့စစ်ကောင်စီဘက်ကနှစ်ဦးတန်ရရခဲ့တယ်လို့ပြစ်ခတ်မှုဖြစ်တဲ့အနားမှာရှိနေသူတွေကပြောပါတယ်။မွန်ပြည်နယ်ထဲမှာအခုရပိုင်းပြစ်ခတ်မှုပေါက်ကွဲမှုတွေရှိနေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့အလိမ္မာကပြောပြပေးမှာပါခင်ဗျာ။
January 20ရက်ဒီနေ့မနက်ပိုင်းကတထုံမြို့နယ်တူဝနာဝတီမြို့တွေကတိမ်စိတ်ရဲစခန်းကိုစိုင်းကယ်စီးလူနှစ်ယောက်ကဝင်ပစ်ပြီးစိုင်းကယ်နဲ့ပြန်ထွက်ချိန်စစ်တပ်ကင်းလှည့်ရင်နဲ့လမ်းမှာထိတိုက်တိုးပြီးအပြန်အလှန်ပစ်ခတ်ခဲ့ကြတာပါစိုင်းကယ်သမားနှစ်ဦးတွေကတဦးသေဆုံးသွားပြီးကျန်းတဲ့တစ်ယောက်ကဖမ်းဆီးခံရတယ်လို့စစ်ကောင်စီဘက်ကနှစ်ယောက်ထဏ်ရာရခဲ့တယ်လို့အနီးအနားမှာရှိနေတဲ့ဒေသခံတဦးကပြောပါတယ်
这边的话检查大的段没没干么好了那么对都那么专务的哎都拉的两大约都变多了检查的卡扎老虎啊进来的这时间呢这些都了没有都在卡扎案呢这卡扎都接到了呢接到阿里三个博个那要个这要送过来阿里这卡马扎罗是他那要个这要的闹事了雷平那么的提拔这要叫做卡提的阿里是他那要叫做费用要啊不比如阿里三个的嘛那要什么叫做这要送过来这要叫做是他的要盘来的
ပြကမှုတွေဖြစ်ပြီးနောက်စစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေကလမ်းတွေပိတ်ဆို့စစ်ဆေးခဲ့ကြပါတယ်။ရွာကြကျေးရွာဝင်းပကျေးရွာဘက်တွေမှာလည်းလမ်းပိတ်စစ်ဆေးနေပြီးတချို့နေရာမှာကင်းပုံချထားတယ်လို့ဒေသခံတွေကပြောပါတယ်။တထုံမြို့နယ်တွေကပဲမြင်းနီကုန်းကျေးရွာအနာကဓာတ်ငွေပိုင်လိုင်းနားမှာမိုင်းထောင်တိုက်ခိုက်လို့ပိုက်လိုင်းအနည်းငယ်ထိခိုက်ပျက်စီးခဲ့ပါတယ်။မော်လမြိုင်မြို့မူပွန်ရောက်ကွက်ကမီတာယုံမှာလည်းဒီနေ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့မြို့ခံတူကပြောပါတယ်။ခုလိုအခြေအနေတွေကြောင့်မော်လမြိုင်မြို့တစ်မြို့လုံးမှာလုံခြုံရေးတည်ဆပ်နေတယ်လို့မြို့ခံကပြောပါတယ်။
လုံခြုံရေးကတော့ရဲတပ်ခွဲကားတွေတော့လှည့်တာပုံမှန်တော့ငါပုံမှန်လောက်နဲ့ပဲလှည့်တယ်။အဲ့မှာတစ်မြို့လုံးပါတော့ CCTV ကင်မရာကြီးတွေကလမ်းစုံလမ်းကွာတွေမှာတက်တာစုံလိုက်ကင်မရာကြီး။ဒီနေ့မနက်ကတော့ဘုံပောက်ကွဲမှုဖြစ်တယ်။မပေါ်ရက်ကပူရာအောင်ပေါ်နေပူရာအောင်ရှိတာမိတာယုံပုံပေါက်ွယ်တဲ့9နိုင်ဆန်းတော့ပါအင်္ဂါနေ့ညပိုင်း9နိုင်လောက်ကအခုဒီကားတွေဒီမှာပုံပေါက်ွယ်ဖြစ်ဖြစ်ရှိတယ
်ချောင်းဆောင်မြို့နယ်ထဲမှာလည်း January 18ရက်နေ့အင်္ဂါနေ့ကပြစ်ခတ်မှုတစ်ခုဖြစ်ခဲ့ပြီးဘလူးကျွန်းချောင်းဆောင်တံတားကိုလုံခြုံရေးတွေပိတ်ဆို့ရှာဖွေခဲ့တယ်လို့ဒေသခံတို့ကပြောပါတယ
်လုံခဲ့တဲ့ညပိုင်းကတော့အဒီဟိုနေဘက်မှာချောင်းဆောင်ဘက်မှာတိုက်ပွဲတွေဖြစ်နေတဲ့ပေါက်ွယ်မှုအတန်ကြီးဖြစ်တယ်ဆိုတာကြားတယ်။အဲ့ဒီကဒီတန်းကန်ကြီးကလည်းပြောတာ။ဝယ်မယ်မှာလှုပ်လို့တော့ကယ်ဂျီတွေမောင်းကြတော့ကယ်ဂျီတွိုင်းနေတဲ့ဟိုဘက်ကံကိုကူဖို့လုပ်နေချိန်မှာဟိုဘက်ကံကူလို့မရအောင်တရိုင်းပိတ်။စုံလန်းကြီးကတော့အတူတူပဲတဲ့သူတို့တရားကိုပိတ်လို့သူစစ်စီကြီးတွေလုံနေတယ်လို့ပြောလို့တဲ့။အရှင်းတော့ကြာပါလား။အရှိတရားပိတ်တဲ့နေထားနဲ့သူတို့အရှိစစ်စီနဲ့နေထားရှိတော့ဒီဘက်ကဝယ်မယ်မှာရော။ဝယ်မယ်နဲ့ဒီချောင်းမြတ်ဘက်တွေပေါ့အမီနာဝန်းကြီးမှာခိုင်းလို့မတူတော့စစ်စီကြီးတွေအများများလာတယ်။အများဆိုလို့ချင်းဟိုနည်းနည်းပါးပါးတော့ဖြစ်တယ်အခုကဆိုရင်တောက်လျှောက်ဖြစ
်အခုလိုပောက်ကွဲမှုတွေကြောင့်ဒေသခံတွေကြောင့်မှလုံခြုံရေးအရာစိုးရိမ်မှုတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်ရှင
်အလိမ်မှာတင်ပြပေးကြတာပါခင်ဗျာအခုဆက်ပြီးတော့ဒေါင်းဆန်းစုကြည်ရဲ့စီးပွားရေးချန်ပီရှောင်းတန်ရဲ့အမှုဌာနစစ်ဆေးမှုကိုတင်ပြပေးပါအောင်မယ်အန်ဒီအစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်သူ့ရဲ့စီးပွားရေးအချန်ပီရှောင်းတန်နဲ့အန်ဒီအစိုးရလက်ထက်ကဝန်ကြီး3ဦးတို့ပေါ်တရားစွဲဆိုထားတဲ့နိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုကိုဒီကနေ့ဇန်နဝါရီလ20ရက်နေ့မှာဆက်လက်ကြားနာစစ်ဆေးပါတယ်။ရှောင်းတန်ရဲ့လက်ကင်ဖုန်း laptop ကွန်ပျူတာတွေကအချက်အလက်တွေနဲ့ပတ်သက်လို့မူကင်းတပ်ဖွဲ့ဤပညာဌာနကအရာရှိတဦးတရားလိုသက်သေအဖြစ်လာရောက်ထွက်ဆိုပါတယ်။ရှောင်းတန်ရဲ့အပေါ်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့တရားစွဲဆိုထားတဲ့အမှုကိုလည်းဒီကနေ့ကြားနာပါတယ်။ဒေါင်ဆန်းစုကြည်တရားစွဲခံနေရတဲ့အမှုတွေနဲ့ပတ်သက်လို့နောက်ဆုံးသိထားရတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူထွေးကပြောပြပေးမှာပါခင်ဗျာ။
ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတနာစီမှာတွေ့ရှိတဲ့ဆိုတဲ့အချက်လက်တွေနဲ့ပတ်သက်ပြီးနိုင်ငံတော်လူ့ဝက်အဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုခံထားရတဲ့အမှုနေပြည်တော်အထူးတရားရုံးမှာဒီကနေ့ဇန်နဝါရီလ20ရက်နေ့ဆက်လက်ကြားနာစစ်ဆေးပါတယ်။ဒီကနေ့မှာတော့မှုကင်းတက်ဖွဲ့ဤပညာဌာနကဤပညာကျွမ်းကျင်သူအရာရှိတယောက်ကရှောင်းဌာနရဲ့ electronic ပစ္စည်းတွေမှာတင်ထားတဲ့အချက်လက်တွေနဲ့ပတ်သက်ပြီးတရားလိုသက်တွေအဖြစ်လာရောက်ထွက်ဆိုတယ်လို့တရားရုံးနဲ့နှီးဆက်တဲ့ရှင်းလင်းသူကပြောပါတယ်။
အဲ့ဒီမှာတော့ပါလေဒီဟိုဆောင်တန်းနဲ့ပြီမှာပေါ့ဖြစ်တယ်ဒီပညာဟုတ်တယ်ဒီပညာဌာနတော့ကံပင်းတက်ပေါ့ဒီပညာဌာနဒီအစ်စပ်ပညာဌာနတော့ဘာလို့လဲနော်ကံပင်းတက်ပညာမပြီးဘူးခဏဒါမပြီးတော့ခင်းမှာပြီးမှာခဏအများကြီးအနည်းပြောပြောတယ်ဒီလိုမျိုးမျိုးကိုရဲ့ပြင်းပြတာတဲ့လက်တော်တို့ဒီ iPhone တို့ iPad တို့ဘာလို့များလို့လဲသိရတာလေဒီဟာတွေတို့ဒီပညာပညာရှင်ကပို့ပြီးတော့မှအဲ့ဟာတွေဆိုမှဒီပြင်းပြင်းထန်ထန်ပြောတာပါမှာကျန်ကျန်လေးတ
ော့ဒေါ်ဆန်းစွကြည်ရှင်းနေတွေကိုအမှုအကြောင်းမပြောဖို့စစ်ကောင်စီကတားမြစ်ထားတာကြောင့်တရားခွင်ချားနာမှုအသေးစိတ်ကိုတော့မသိရပါဘူးစီဝါရဲ့အကြံပေးရှောင်းဌာနရဲ့ laptop ထဲမှာစီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆွေးနွေးစာတမ်းတွေတွေ့တယ်ဆိုပြီး NLD အစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးနှစ်ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒူးဝင်ကြီးဦးဆက်အောင်တို့ကိုလည်းနိုင်ငံတော်လှုပ်ဝဲအဥပဒေပုံမှ၃တိကငယ်နဲ့တရားစွဲထားတာပါ။ကိစ္စဝေဒနာကြောင့်အစာရင်အရေးပေါ်ခွဲစိတ်မှုခံယူထားရတဲ့ဦးစိုးဝင်းကတော့ဒီကနေ့ကြားနာပွဲကိုတက်ရောက်နိုင်တာမရှိသေးပါဘူး။စေယုံစင်ခွင့်မရသေးတာမို့ဒီကနေ့ရုံးချင်းကိုလည်းမတက်ရောက်နိုင်တဲ့အကြောင်းတရားရုံးကိုတင်ပြခဲ့တယ်လို့သိရပါဗျ။သ ူရဲ့ကျမ်းမာရေးအခြေအနေအရစေယုံမှာပဲဆက်လက်ကုသမှုခံယူနေရတယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်းနေသူကပြောပါတယ်
။သူတို့ကတော့ကျမ်းမာရေးကတော့ကောင်းပါတယ်။စေယုံကမလာနိုင်သေးဘူးလေ။မတတ်နိုင်မတတ်နိုင်မလာအောင်။ဖိုက်နေတာတော့ကြောင်မှဒီနာမည်တော့ဒီရုံးမလာနိုင်သေးဘူး။နောက်တစ်ခါလည်းမသေးချာဘူး။အဲ့လိုပဲပြောလို့ရမှာပေါ့နော်။
နေပြည်တော်ထူးတရားရုံးဒီကနေ့ကြားနာပွဲမှာဩစတြေးလျနိုင်ငံသားရှောင်းဒေါနယ်တူရဲ့အပေါ်လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေနဲ့တရားစွဲထားတဲ့အမှုကိုလည်းစစ်ဆေးခဲ့ပြီးဒီအမှုနဲ့ပတ်သက်လို့တရားလိုပြတတ်တွေကိုစစ်ဆေးခဲ့တယ်လို့စုံစမ်းသိရပါတယ်။အဲ့ဒီအမှုအတွက်စွဲချက်တင်းတင်းမတင်းကိုမကြခင်မှာဆုံးဖြတ်သွားပွဲရှိပါတယ်။အမှုနှစ်ခုလုံးစစ်ဆေးချက်နဲ့ပတ်သက်လို့အသေးစိတ်မသိရပါဘူး။နောက်ထပ်ရုံးချင်းကိုလာမယ့်ကြာတာရင်းနေ့ဇန်နဝါရီလ28ရက်နေ့ကိုထပ်မံချိန်ဆထားပါတယ်။ထွန်ဆန်းစုကြည်ကတော့အမှု၅မှုအတွက်ထောင်နဲ့စုစုပေါင်း6နှစ်ချမှတ်ခံထားရပြီးလက်ရှိမှာအာခရိမှု10မှုနဲ့တရားရင်ဆိုင်နေရပါတယ်။ထွန်ဆန်းစုကြည်အပေါ်ရွေးကောက်ပွဲဆိုင်ရာပုံမှန်နဲ့လည်းအမှုတိုးတယ်လို့သတင်းတွေထွက်နေပေမဲ့ VUE ကလောလောဆယ်အတည်မပြုနိုင်သေးပါဘူးရှင်
။မခင်ပြထွေးတင်ပြပေးခဲ့တာပါခဏ။အခုဆက်ပြီးတော့ချင်းပြည်နယ်ဘက်ကစစ်ပေးဆောင်ကလေးတွေကိုပညာသင်ကြားပေးနေတဲ့အကြောင်းကိုလည်းပြောပြပေးပါအောင်မယ်။စစ်ကောင်စီတပ်တွေနဲ့ချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်မြို့ထဲမှာအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုစစ်သည်နဝန်ထမ်းတွေကပညာသင်ကြားပေးနေကြပါတယ်။ကျောင်းသား6000ကျော်ကိုကိုရူကိုရစနစ်နဲ့စာတင်ကြားပေးနေတယ်လို့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။ကြားကာလပညာရေးအဖြစ်တင်ကြားပေးနေတဲ့အကြောင်းရန်ကုန်ကပြဖို့တဲ့သတင်းကိုတော့ကိုငင်းညာကပြောပြပေးပါပါခင်ဗျာ
။ချင်းပြည်နယ်တောင်ပိုင်းဒေသမင်းတပ်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့ CDF အကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာဘေးလွတ်ရာကိုရှောင်နေရပါတယ်။အဲဒီလိုဘေးကင်းရာမှာခိုလုံနေရတဲ့ပြည်တွင်းဒုက္ခသည်ကလေးငယ်တွေအတွက်မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအခြေခံပညာသင်ကြားနိုင်ဖို့ဆောင်ရွက်ပေးနေပါတယ်။စစ်ကောင်စီရဲ့အုပ်ချုပ်မှုရန်နေရာကိုလက်မခံဆန့်ကျင်တဲ့အနေနဲ့မင်းတပ်ဒေသခံတွေက2021ခုနှစ်မေလတည်းကပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းထားတာပါ။စစ်ဘေးဒုက္ခကြုံနေရတဲ့ကလေးငယ်တွေအတွက်ကြားကာလပညာရေးရအောင်သင်ကြားပေးနေတာလို့ပညာရေးတာဝန်ခံကိုဟုံးကပြောပါတယ
်ဒီလိုချိုးရေးအခွင့်ကျွန်တော်တင်ရိုက်ကဏ္ဍအနေနဲ့လုပ်နေတာပေါ့နော်ခြားကာလပညာရေးပေါ့နော်ကျွန်တော်တို့ခြားကာလပညာရေးရွယ်ချက်ကတော့အခုဒီကိုဗစ်ကြောင့်ဒါပြင်လက်ရှိအစီအနာသိညာပေါ့နော်ကျင်းဒီတိုက်ပွဲတွေပါလို့ဖြစ်လာရဲ့အကျိုးဆက်တွေကြောင့်ဒီကလေးရွယ်ပညာရေးကဆင်းနှီးတော့ဒါနောက်ကျနေပြီပေါ့နော်မျိုးသားရွယ်ကလေးကြီးအနည်းဆုံးကတော့ကလေးကြီးရှားကြီးဆောက်ဖတ်တရမယ်အတွက်ချက်တက်ရတယ်ဆိုပြီးခမကျွန်တော်တို့ဒီချီခံကျွတ်ကျွတ်၃ရက်ကိုဥတည်ကမှဘယ်လိုပညာရေးစလုပ်လာတာဖြစ်တယ်ပေါ့နော
်လက်ရှိမင်းတပ်မြို့နယ်ကကျေးရွာပေါင်း190ဝန်းကျင်ကကျောင်းသားတွေကိုပညာသင်ကြားပေးနေတယ်လို့သူကဆက်ပြောပါတယ
်ကျွန်တော်တို့သင်ကြားပေးတာကတော့ကျွန်တော်တို့ဒီမြို့နယ်တုန်းကအစ်စ်မှာဆိုတော့ကျောင်းသားဦးကြီးကဒါကျွန်တော်မှရရတဲ့စီးင်းပေါ့နော်6300ဝန်းကျင်တော့ဖြစ်တယ်ခင်ဗျဒါနဲ့ခမားရတော့ဆိုရင်မင်းကျောင်းမြို့မှာကရွာပေါင်းက190ဝန်းကျင်ရှိရတဲ့ဆိုတော့ကျောင်းသားပေါင်း9000လောက်ထိ9000ကျော်လောက်ထိကတော့ရောက်ဖို့ဒီအလားလာရှိရပါတော့
။ကျောင်းနေအရွယ်ဒုက္ခသည်ကလေးငယ်တွေကိုစေတနာဝန်ထမ်းတွေကပညာသင်ကြားနေတာပါ။မင်းတပ်မြို့နယ်ထဲမှာလုံခြုံရေးတင်းကျပ်ထားတာကြောင့်လမ်းဘန်းဆက်သွယ်ရေးခက်ခဲနေပြီးကျောင်းသုံးပစ္စည်းလိုအပ်ချက်အခက်အခဲနဲ့သင်ကြားရေးအပိုင်းအခက်အခဲတွေရှိနေကြပါတယ်။
ကျွန်တော်တို့အကြည့်ကခက်ခဲဟိုဒီတတ်ချက်ပေါ်တော့တဏှာကြီးပေါ့နော်အခုကျွန်တော်လုပ်နေတာကဟိုဘာမှဟိုမရှိရနေချာနေလုပ်နေရတာပေါ့နော်ဒီဒီတွင်းအထူးဝင်နေပဲကျွန်တော်အကြည့်ကလည်းတတ်တာဖြစ်တယ်ပေါ့နော်ခက်ခဲကတော့ဒီထောက်ကူပစ္စည်းဝယ်အပိုင်းကတော်တော်ခက်ခဲနေခင်ဗျာရွာရည်အနေနဲ့ကိုထူကိုထသူတို့ပညာရေးရံကုန်ထူထောင်နေနောက်တစ်ခုကကျွန်တော်တို့ခုလည်းတတ်နေတဲ့ပညာရေးကဒီစေတနာဝန်ထမ်းအနေနဲ့လည်းတတ်နေတာဖြစ်တယ်ပေါ့နော်အရင်ကစီပန်ချေချာမရကတို့အများအားကပြန်မတာလာကြတော့ဘူးကိုပါလာကိုတိကျနေတာများတယ်ကျွန်တော်တို့ကရက်ရွာထင်းမှရှိတဲ့ငွေကြေးခေါ်ပြီးဆိုမှကျွန်တော်တို့ကတင်တန်းပြန်ပြီးရဲ15ရက်ပြီးရဲပြီးရင်တို့ကိုတင်ခိုင်းနေပါတော့ခြေစနာဝင်ထမ်းကဘယ်လောက်ထိကျွန်တော်တို့ရင်းချီပေါ့နော်အဲ့ဒါကျွန်တော်ဆက်တုံးထိုင်မလဲပေါ့နော်ကျွန်တော်အနေနဲ့အတိုင်းသာတစ်ခုချီတန်ဖိုးပေးနိုင်ဖို့ကတော့ကျူးစားနေပါတော့
မင်းတပ်မျိုးနယ်ထဲမှာဂျားကာလာကိုတူကိုထကျောင်းပညာသင်ကြားရေးကို2021ခုနှစ်အောက်တိုဘာလထဲမှာစတင်ဆောင်ရွက်ခဲ့တာပါ။ငယ်မြေအေးချမ်းမှုမရှိတဲ့အတွက်စစ်ကောင်စီတပ်တွေရာထဲဝင်လာရင်ကျောင်းပိတ်ထားရပြီးပြန်ထွက်တဲ့အခါမှာစာပြန်တင်ရတဲ့အခြေအနေမှလည်းရှိနေပါတယ်။မင်းတပ်မြို့နယ်ထဲမှာစစ်ဘေးတိမ်းရှောင်နေရသူစုစုပေါင်း15000လောက်ရှိနေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်ဆလိုင်းရောမန်ကပြောပါတယ်
။ဒါကမှတရား ITP ကော်မတီကတော့8000ဝန်းကျင်လောက်ခန့်တယ်။ဒါပေမဲ့တကယ်တကယ်စစ်ကြောင်းထိုးလို့ရှောင်လိုက်စကားစကားစစ်ကြောင်းနေတန်တော့ရွာတဲ့တပ်ဝင်ညီလိုက်ပေါ့နော်။အဲ့လိုမျိုးပြေးလိုက်တော့လည်းဖြစ်တဲ့ဒီလိုမျိုးပေါ့မယ်ဆိုတော့ကျွန်တော်1000ကျော်လဲခင်ဗျ
။ချင်းပြည်နယ်မင်းတပ်မတူပီကံပက်လက်ထန်တလန်ဖလန်တီးတိန်ဟာခအစရှိတဲ့မြို့နယ်တွေမှာလည်းဒေသခံ CDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်စစ်ဘေးတိမ်းရှောင်နေရသူ3000ကျော်ရှိနေတယ်လို့ ချင်းဒုက္ခတဲ့အရေးဆောင်ရွက်သူတွေကခံမှန်းထားပါတယ်။စစ်ကောင်စီကတနိုင်ငံလုံးမှာစာတင်ကြောင်းတွေပြန်လည်ဖွင့်လှစ်နေပေမဲ့လည်းစီရေးပရိပခတွေဖြစ်ပွားရာဒေသနဲ့မြို့နယ်တွေအတွင်းမှာကျောင်းတက်သူဥယျာဉ်နှေးပါကြပါတယ်ခင်ဗျာ။
ကိုညဉ့်ညံတင်ပြပေးခဲ့တာပါခင်ဗျာတော်ရရှင်တို့ခုနဆင်နေကြတာကတော့ VA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်မကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပေးတော့ပါမယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့မှာပါ။ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတို့ကိုမတင်ဆက်ခင်ကျမ်းမာရေးကဏ္ဍကိုဥစွာတင်ပြပေးပါမယ်။ဒီတစ်ပတ်ကျမရေကဏ္ဍမှာအိုမီကရွန်မျိုးကွဲသစ်မြန်မာနိုင်ငံနဲ့ကာကွယ်ရေးအကြောင်းကိုတင်ပြပေးထားပါရယ်ကိုဗစ် -19 မျိုးကွဲသစ်အိုမီကရွန်ကိုမြန်မာနိုင်ငံမှာတဖြည်းဖြည်းပိုဆတွေ့လာနေရချိန်မှာနိုင်ငံခြားတန်းပြည်တွေမှာလို့ကူးစက်မှုမမြန်လွန်စေရေးအတွက်ကာကွယ်နိုင်ဖို့ကျမရေပညာရှင်တွေကသတိပေးနေကြပါရယ်ကိုဗစ်မျိုးကွဲသစ်ဟာပြည်ပကပြန်ဝင်လာသူတွေကတဆင့်ပြည်ရင်းကသူအနည်းငယ်ကိုပါဆက်ကူးလာနေချိန်မှာရှစ်ဆက်ဘလို့ကာကွယ်သင့်ပါတယ်လဲဒီအကြောင်းမေရီလန်းပြည်နယ် Frederick Health ဆေးရုံကကူးစက်ရောဂါအထူးကဒေါက်တာခိုင်စင်ဆန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคဒေါက်တာခိုင်စင်ဆန်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီ Omicron ရုပ်ကွက်သစ်ပေါ့နော်ကူးစက်နေတာတဖြည်းဖြည်းနဲ့ပိုအတွေ့များလာတာနဲ့အတူအခုဒီကျောင်းတစ်ခုမှာပါပေါ့နော်အဆူလိုက်ပြုံလိုက်စဖြစ်လာတာပါမကြခင်ကတွေ့ရတယ်ဆိုတော့နိုင်ငံတကာမှာအခုနောက်ဆုံးတွေ့နေတဲ့အနေအထားတွေကမြန်မာနိုင်ငံအတွက်အရေးကြီးဆုံးဆိုင်ပါစပြီးတော့အကြံပြုချင်တယ
်ဒီ Omicron ပေါ့နော်အားလုံးသိတဲ့အတိုင်းပဲကူးစက်နှုန်းကလည်းအရင် variant တွေထက်ကို23%လောက်ပိုပြီးတော့မြန်နေဆိုတော့လေမြန်မာပြည်တက်ကတော့အဲ့လိုမျိုးပြန်နှုန်းနေများမှာကူးစက်နှုန်းမြန်မာတော့စိုးရိမ်မိရပေါ့နော်အဲပြီးတော့အထူးသဖြင့်အခုချိန်မှာပြည်သူလူရဲ့ဒီယောဂါရှိတဲ့ကိစ္စတွေကိုတေချာတိရမှုတွေမျိုးလည်းမတေချာတဲ့ခါကြတော့လေကူးစက်တာတွေပြန်ပွားတာတွေအရင်မြန်မာတော့စိုးရိမ်မိရပေါ့နော
်ဟုတ်ကဲ့အဲ့တော့အခုလိုဒီမမြန်အောင်ပေါ့နော်ဘလို့အကြံပြုချင်လဲပြည်သူတွေကိုလေအဓိက
တော့လေဒီယောဂါကအဲ close contact ပေါ့နော်လူတွေနဲ့တယောက်နဲ့တယောက်ထီရနေပြီးတော့ပွားတာဆိုတော့တက်နိုင်သမျှလူစုလူဝေးရှိရနေအောင်မသွားတာကောင်းနေပေါ့နော်ဟုတ်ကျွန်မအဲ WHO က suggest လုပ်ထားတာလေးကိုသဘောကျလို့လေ 3Cs ပေါ့နော်အဓိက3ခုရဲ့ close spaces တွေပေါ့အဲ့လိုမျိုးအလုံးပိတ်နေနေရာတွေမသွားပါနဲ့ပေါ့ပြီးတော့ crowded places တွေလူတွေများတဲ့နေရာကိုမသွားပါနဲ့ပြီးရင် close contact လူနဲ့တိတ်နေနေကမနေနဲ့ပေါ့နော်ဒီမှာ US မှာကျတော့အဓိကတော့ vaccine ထိုးပါပေါ့နော်မြန်မာပြည်မှာတော့ဘယ်လောက်ထိ available ဖြစ်လဲမသိဘူးအဲခုနပြောသလိုပဲလူတွေနဲ့6 feet away နေတာတို့ mask တွေကိုတေချာတက်တာတို့လက်ကိုပုံမှန်ဆေးတာတို့ပြီးတော့အဲ့လိုမျိုးကိုယ်မှာယောဂလက္ခဏာကြီးပြလာပြီဆိုလို့ရှိရင်လည်းကိုယ့်ကိုစစ်ဆေးပြီးတော့ပေါ့နော်ကိုယ့်ကိုတည်တည်ချာချာနေတာမျိုးလို့လုပ်တက်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုနေထမ်းမှာဒီစစ်ဆေးဖို့အတွက်ပေါ့နော်အမေရိကန်မှာတော့ test kit စီတစုံတရာရနိုင်တော့လဲပဲမြန်မာနိုင်ငံမှာမရနိုင်တဲ့အနေအထားဆိုရင်ရောဘယ်လိုလက္ခဏာတွေပေါ်လို့ရှိရင်ဒီတိုင်းခွင့်နေကြတယ်
အဓိက covid ကဖြစ်တဲ့လူတွေလည်းသိမှာပေါ့နော်ကိုယ့်ရဲ့ညီနာမှာရှိတဲ့ကိုယ်နဲ့ထိတွေ့ခဲ့တဲ့လူတွေကအဲ့လိုမျိုးနေမကောင်းမကျန်းမာတဲ့ sign တွေပါပြခဲ့တဲ့လူတွေနဲ့ထိတွေ့ခဲ့သည်ရှိတော့ကိုယ်လည်းအဲ့လိုမျိုးနှာစီးတာချောင်းဆိုးတာလဲချောင်းနာတာကိုယ်ပူရာတွေဖြစ်လာပြီဆိုလို့ရှိရင်တက်နိုင်သမျှအဲ့လိုမျိုးစစ်ဆေးဖို့မဖြစ်နိုင်ဘူးဆိုလို့ရှိရင်တော့အကောင်းဆုံးကတော့ခွဲနေလိုက်တာအကောင်းဆုံးပေါ့နော်ပြီးတော့လည်းခုနကပြောသလိုပဲပေါ့လက်စီးတာတို့အဲ့လူတွေနဲ့တက်နိုင်သမျှဝေးနေတာတို့ကိုယ်ကိုယ်တိုင်းလည်းချောင်းဆိုးနေတဲ့အတွက်ကိုချောင်းဆိုးတဲ့အခါသတိထားဆိုတာသူများရဲ့စီမရအောင်ဒီတံတားကိုယ်ထဲမှာဆိုးတာတို့မျက်နှာအုပ်ပြီးဆိုးတာတို့ပြီးတော့ mask ကိုလည်းလုံးလုံးချုံချုံတက်တာတို့လုပ်တင်ပါတယ်
ဟုတ်ကဲ့အခုဒီနောက်ဆုံးတွေ့ရှိချက်တွေရပါတော့ ဒီ max ပတ်စံတဲ့နှာခေါင်းဆီးနဲ့ပတ်သက်လို့ရောဘယ်လိုအကြံပြုချင်လဲ
အခု omicron ကဒီ current virus တွေထက်အများကြီးပိုပြီးတော့ကူးစက်နိုင်နေပေါ့လေအမ်တချို့ကတော့ပြောကြသည် KN95 တို့ N95 အဲ့ဒီ max တွေကပိုပြီးတော့ကောင်းတယ်မှန်မှားရရပိုကောင်းပါတယ်ဒါပေမဲ့အဲ့လိုမျိုး N95 max တို့ KN95 တို့ကနေရာတိုင်းမှာရှိချင်မှရှိမှာဆိုတော့လေပုံမှန်တိုင်းကတော့ဒီ cloth mask ပေါ့နော်ဒီပိတ်သားမျက်နှာဖုံးနေတာတလွာတဲဆိုရင်တော့မသုံးတာကောင်းနေရှင်အဲ့လိုမျိုးနှလွာသုံးလွာနဲ့ချုပ်ထားတဲ့ဟာတွေရှိပါတယ်အဲ့လိုမျိုးဟာတွေကပုံမှန်တလွာရဲပါတဲ့ဟာထက်ဆိုရင်ပိုပြီးတော့ကာကွယ်နိုင်တယ်ပြီးတော့ဒီ surgical mask ပေါ့နော်ဟိုဆိုင်မှာရောင်းတဲ့အပြာရောင် mask တွေရှိရဲအဲ့လိုမျိုးဆိုလို့ရှင်အနည်းဆုံး3ထပ်လောက်ပါတဲ့အတွက်ဒီပိတ်ဆိုင်နဲ့လုပ်တဲ့ mask ဆိုရင်တော့ပိုကောင်းတယ်အဓိကကတော့ဘလို mask မျိုးပဲသုံးသုံးကိုမျက်နှာနဲ့တေချာတော့ရမယ်အလေးဝင်လွေတွက်ကပေါ့နော် mask အောက်ကနေပြီးတော့တိုးထွက်နေရမျိုးမဖြစ်တဲ့ဘူးအဲနှကောင်းကနေပြီးတေချာ PPCC အလုံးလုံးချုံချုံရှိရဲ့ mask နှကောင်းကိုလည်းအုပ်ရမယ်ပါးစပ်ကိုလည်းအုပ်ရမယ်အဲ့လိုမျိုးတက်ထားတဲ့အချိန်မှာတက်ရှူကြက်နေရမျိုးလည်းမဖြစ်ရဘူးပြီးတော့တစ်ချိန်တည်းမှာပဲလေတွေလည်းအရင်ကြီးဝင်တာထွက်တာမျိုးဖြစ်မနေတဲ့ကိုမျက်နှာနဲ့တော်တဲ့ mask မျိုးကိုတက်တင်ပါတယ
်ဟုတ်ကဲ့အဲ့တော့တကယ်လို့ဒီကာကွယ်တဲ့ကြားရကပဲပေါ့နော်မတော်တဆဖြစ်လာခဲ့ရင်ရောဘာတွေကိုကြိုမျှော်လင့်ထားပြီးတော့ဘလောက်ကြာကြာဒီယောဂာနေတာကိုသတိထားပြီးတော့ဆက်ခွင့်နေဖို့လိုမလဲ
အခုဒီ Omicron ကပေါ့နော်ကူးစက်တာမြန်တယ်လို့ယောဂာပေါ်တာဝင်အရင် variant တွေချစားလို့ရှင်ပို့ပြီးတော့မြန်တယ်လို့ပြောကြရရှင်သူက3ရက်ကနေ5ရက်အတွင်းပေါ်နိုင်တယ်ပေါ့နော်အရင်တော့ကတော့တစ်ပတ်လောက်ထိကြာတတ်တယ်အဲ့တော့ဒီ USA ရဲ့ guideline ရဆိုလို့ရှင် isolate လုပ်မယ်ဆိုရင်လည်း5ရက်ပေါ့နော်အဲအဲ့လိုချိန်အတွင်းမှာယောဂာလက္ခဏာပေါ်လားမပေါ်လားဆိုတာကိုကြည့်ပေါ့နော်အဲ့လိုမျိုး5ရက်ကျော်လို့6ရက်လောက်မှမပေါ်ဘူးဆိုလို့ရှင်တော့ probably သူဒီယောဂာမရတော့တာလည်းဖြစ်နိုင်တယ်ပေါ့လေအဲဒါပေမဲ့အကယ်၍များယောဂာလက္ခဏာစပေါ်လာခဲ့ပြီဆိုလို့ရှင်ပထမဆုံးယောဂာလက္ခဏာစပေါ်တဲ့ရက်က day 0ပေါ့နော်အဲ့ဒီရက်ကို day 1အနေနဲ့ပထမနေ့အနေနဲ့မကောင်းမင်းနဲ့ဒုတိယနေ့ကိုပထမနေ့အနေနဲ့ကောင်းပြီးတော့အဲ့ကနေပြီးတော့5ရက်ပေါ့နော်အဲ့ဒီကိုကကိုခွဲနေတာအကောင်းဆုံးပဲအဲ့ဒီ5ရက်ပြီးရဲ့ခါမှာကိုဆက်ပူနေတည်းရဆိုလို့ရှိရင်ထပ်ပြီးတော့ခွဲနေတဲ့ဒါမှမဟုတ်5ရက်မှလုံးဝကိုလည်းမပူတော့ဘောနော်အဲ့လိုမျိုးဆေးရည်ပိုင်းမတောက်ပဲပါရာစီတမောရည်ပိုင်းမတောက်ဖက်နဲ့ကိုပူမရှိတော့ဘူးဆိုရင်တော့အိမ်ထဲမှာအောင့်နေစရာမလိုတော့ဘောဒါပေမဲ့ဒီ CDC ကဘာလို့ထပ်ပြောထားလဲဆိုတော့အဲ့လို5ရက်မှ symptoms မရှိပေမဲ့အပြင်ထွက်လို့ရတယ်ဒါပေမဲ့နောက်ထပ် additional 5ရက်လောက်ကတော့ပိုပြီး mask ကိုတိချာအုပ်ပြီးတော့ဘယ်သူနဲ့မှဘောနော် mask မပါဘဲနဲ့ contact မလုပ်ဖို့ထပ်ပြီးတော့ပြောထားရပါတယ
်โอเคအဲ့တော့ဒီကာကွယ်ဆေးထိုးရတဲ့သူတွေအနေနဲ့အမေရိကမှာဒီတင်းထမှုအနေထားရောကုသမှုတော့ခံရတယ်ပေါ့နော်ဘယ်လိုတွေ့ရလဲ
ကာကွယ်ဆေးမထိုးထားတဲ့လူတွေရဲ့ဆေးရုံတက်နှုံဟာ80ရာခိုင်နှုံးလောက်ပေါ့နော်အဲဒီပတ်ဝန်းကျင်မှာရှိရလို့ပြောရတယ်ဒါပေမဲ့ကျွန်မကိုယ်တိုင်ရဲ့တွေ့ကြုံကတော့90ရာခိုင်နှုန်းနဲ့အထက်မှာရှိရလို့ပြောချင်တယ်ရှင့်အဲ vaccine ထိုးထားတဲ့လူတွေလည်းရောက်ပါတယ်ဆေးရုံမရောက်ဘူးမဟုတ်ဘူးဒါပေမဲ့ vaccine ထိုးထားတဲ့လူတွေကသူတို့မှာ covid ဖြစ်ကြပြီဆိုလို့ရှင်သူတို့မှာနောက်ထပ်သူတို့နဲ့တွဲပြီးတော့ရှိနေတဲ့ယောဂါတွေပေါ့ဥပမာအဆုတ်ယောဂါတို့အဲ asthma တို့ပေါ့နော်အဲ့လိုမျိုးရှိတဲ့အတွက်ကိုအဲ့ဒီယောဂါတွေဆိုးပြီးရောက်လာတာပေါ့နော်အဓိကက covid ယောဂါဆိုးလို့ရောက်လာတာရှားတယ်အဲ့တော့ vaccine ထိုးထားတဲ့လူတွေကယောဂအခန့်ရှိနောက်မှသူတို့ကယောဂပြင်ထန်မှုနှောင်းကနည်းတယ်များသောအားဖြင့်အသက်ရှင်ကြရပေါ့နော်အဲ့လိုဆုံးမကြတဲ့လူတွေထဲမှာ vaccine မထိုးထားတဲ့လူတွေပဲများပါတယ်ပြီးတော့ယောဂဆိုးသွားတဲ့ဟာလူ patient တွေဟာလည်း vaccine မထိုးထားတဲ့လူတွေပဲများပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာခိုင်စင်ဆန်းက
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေကဏ္ဍကိုနားဆင်ကြရတာပါခင်ဗျာမကြခင်မှာတိုင်းရင်သတင်းလွာကိုတင်ပြပေးသွားပါမယ်အခုတော့ဥကောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးပါမယ်စကိုင်းနဲ့မကွေးတိုင်းနေမှာပြည်သူ့ကာကွယ်ရေးတပ်တွေခုခံစစ်ဆင်နွှဲနေပုံကိုဥကောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
စစ်ကောင်စီတပ်ရဲ့ပြစ်ခတ်နေနေမှုကိုခုခံတိုက်ခိုက်လို့ထင်ရှားတဲ့နေမြေတွေထဲမှာသခိုင်းနဲ့မကွေးတိုင်းပါဝင်ပါတယ်။တိုင်းကြီးခုနှစ်တိုင်းမှာသခိုင်းတိုင်းဟာအကျယ်ဝန်းဆုံးပါ။မြမပြည်အလဲပိုင်းကမြောက်ပိုင်းဆုံးအထိရှည်လျားပါလေ။မြောက်ဖက်ဆုံးခန်းတီခရိုင်ကတောင်ဖက်ဆုံးရင်းမာပင်ခရိုင်အထိဆက်တက်ခရိုင်ရှိပါတယ်။ဒီထဲမှာရင်းမာပင်ရွှေဘိုသခိုင်းမုံရွာနဲ့က လေးခရိုင်တွေမှာခုခံတိုက်ပွဲစတင်တာတွေ့ရပါတယ်။အခုတော့အခြားအရက်ဒေသတွေမှာပါရရလက်နဲ့နဲ့ခုခံတွန်းလှန်နေပြီဖြစ်လို့စကိုင်းတိုင်းကိုချုပ်ကိုင်မှုအလွန်ခက်ခဲနိုင်ပါတယ်။စကိုင်းတိုင်းမှာကြေးရပေါင်း6000နီးပါးရှိပြီးလူရေ5000ကျော်ရှိတာမို့ရေရှည်ခုခံရှင်နွေးနိုင်မဲ့အခြေအနေရှိပါတယ်။မကွေးတိုင်းမှာတော့ကြေးရ5000နီးပါးရှိပြီးလူရေက4000နီးပါးရှိပါတယ်။ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်တွေကမိုင်းတောင်မိုင်းဆွဲတိုက်ခိုက်တာများပါတယ်စစ်ကောင်စီတပ်ကတော့ခြေရာတွေမှာတပ်ဆွဲပြီးအိမ်မီးနဲ့ရှို့အရတားတွေကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အသုံးချမှုလေကြောင်းတိုက်ခိုက်မှုစတာတွေနဲ့ထိုးစစ်ဆင်ပြီးတုံးပြန်ပါလေ PDF တပ်ကိုရင်ဆိုင်မဲ့အစရွာတွေကိုအဝေးကြီးကနေလက်တကြီးနဲ့လှမ်းပစ်ကြပါလေ
ကနီမျိုးနယ်မှာတူမီကိုင်ကနီ PDF နဲ့စစ်ကောင်စီတပ်တို့ကြား EP နဲ့မေလ2လနီးပါးကြာတိုက်ခတ်ရမှာကနီဘက်က50ကျော်ကြာဆုံးပြီးစစ်ကောင်စီဘက်က300လောက်သေဆုံးကြောင်းမေလ29ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါရယ်ကနီမျိုးနယ်မှာမကြာခဏတိုက်ပွဲဖြစ်ပွားတာမို့ရွာပေါင်း50ကျော်ကစစ်ဘေးရှောင်သူတောင်းချီရှိနိုင်တယ်လို့ကနီ PDF ကပြောတာကိုဇူလိုင်1ရက်နေ့ထုတ် RFA သတင်းမှာဖော်ပြပါရယ်ရီဦးမြို့နယ်နဲ့ကလေးမြို့နယ်တွေမှာရဟယင်တွေနဲ့ပြစ်ခတ်ပြီးရွာတွေဝင်မီးရှို့ခဲ့ကြောင်းဒီဇင်ဘာလ29ရက်နေ့ထုတ် DBB သတင်းမှာဖော်ပြပါရယ်ဒါပေမဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ခြင်းသူတိုးပွားလာနေပါတယ်ရဟယင်တွေပြန်ဝဲနေတဲ့ကြားကပဲမုံရွာတောင်ဘက်ချောင်းဦးမြို့နီးမှာစစ်ကောင်စီရင်နန်းကိုဒေသခံ PDF ကပထမဦးဆုံးအကြိမ်မိုင်းဆွဲတိုက်ခိုက်ပုံကိုဒီဇင်ဘာ31ရက်နေ့ထုတ် VOA သတင်းမှာဖော်ပြခဲ့ပါရယ်
ဒီတိုင်းတိုင်းကပလူခရိုင်ကျွန်းလာမြို့နယ်မှာဒေသခံ PDF အဖွဲ့တွေတိုးပွားလာကြောင်းသိရပါတယ်။ KIA ကချင်းတပ်ဖွဲ့အကူအညီနဲ့လက်လုံမိုင်းနဲ့လက်လုံသနတ်တွေကိုထုတ်လုပ်ပြီးစစ်တင်တန်းလဲပေးနေပါတယ်။ကျွန်းလာဒေသမှာတဲ့ PDF တွေထောင်ချီရှိနေမယ်လို့ခန့်မှန်းရပါတယ်။စစ်ကောင်စီတပ်ကရဟယင်၄စီးရက်တိုက်လေရင်၄စီးနဲ့အောက်တိုဘာ28ရက်နေ့ကထိုးစစ်ဆင်ကြောင်းမြန်မာနောက်မှာသတင်းပေးပို့ထားပါတယ်။ဒီကိန်းနဲ့မကွေးတိုင်းကတူမီကိုင် PDF ကိုစစ်စင်ရမှာခက်ခဲလာတဲ့အတွက်စစ်ကောင်စီတပ်ဟာတိုက်လေရင်နဲ့စစ်ရဟတ်ရင်ကိုနေရာတိုင်းမှာအသုံးပြုလာတာဖြစ်ပေါ်ရပါတယ်
။ပြည်သူ့ကာကွယ်ရေးတပ်ဟာစစ်လက်နက်ပစ္စည်းထုတ်လုပ်ဖို့စ조사အားထုတ်နေပုံကိုမကွေးတိုင်းမြိုင်မြို့နယ် PDF ဥက္ကဋ္ဌဦးအောင်စေရကိုမြေလက်အတန်သတင်းဌာနကဒီဇင်ဘာ29ရက်နေ့ကဆက်သွယ်မေးမြန်းခဲ့ပါတယ်။လက်လုံ RPG နည်းပညာရရှိထားပြီးဖြစ်လို့ပကုံးတန်းရှော့ဂန်ထုတ်လုပ်ဖို့စူးစမ်းနေတယ်လို့ဆိုပါတယ်။လောလောဆယ်မှာတော့ဆွဲမိုင်းတိုက်မိုင်းနဲ့ remote မိုင်းတွေကိုထုတ်လုပ်ပြီးခုခံစစ်ဆင်နွှဲနေပါတယ်။လက်နက်တီထွင်ထုတ်လုပ်ရတာအလွန်အန္တရာယ်ရှိပါတယ်။စမ်းသပ်ရင်အချိန်အဆမမှန်လို့ထိခိုက်ဒဏ်ရာရတာမျိုးတွေရှိပါတယ်။တခါတလေအသက်ဆုံးရှုံးရတဲ့အထိဖြစ်ခဲ့ပါတယ်။စစ်ကောင်စီဘက်ကဗျူဟာပြောင်းပြီးတိုက်ခိုက်တယ်လို့ PDF ကလည်းဗျူဟာပြောင်းပြီးမဖြစ်မနေခုခံတိုက်ခိုက်နေမှာဖြစ်တယ်လို့ဦးအောင်ဇေယျကပြောပါတယ
်စစ်ကောင်စီကိုမထောက်ခံလို့တပ်ကထွက်ပြေးပြီး PDF နဲ့ပူးပေါင်းလိုက်သူတွေရှိပေမဲ့တပ်ကမထွက်ဘဲ PDF ကိုအလူငွေထက်ပြီးထောက်ခံသူကတော့အလွန်ရှားမယ်ထင်ပါတယ်ဒါပေမဲ့မုံရွာအခြေစိုက်စစ်ကောင်စီတပ်ခမာယာ16ကမုံရွာ PDF ကိုကျက်9သိန်းလူသားနဲ့အကြောင်းကိုနိုဝင်ဘာလ16ရက်နေ့ထုတ်မြန်မာနောက်သတင်းမှာဖော်ပြပါတယ်သူမိတနတ်နဲ့ဆက်လိုက်တဲ့ဒေသခံ PDF တွေရဲ့ခုခံစစ်ကိုစစ်ကောင်စီကလေကြောင်းကနေအပြင်းခံတိုက်ခိုက်လာပါတယ်။တပ်သားတွေကိုရဟရင်နဲ့ပို့ဆောင်ပြီးကြီးရွာတွေကိုတိုက်ခိုက်ခဲပါတယ်။လောကနဲ့နှစ်ပတ်လောက်ကပဲပလဲမျိုးနေနဲ့ဒီပြင်းမှာလေကြောင်းထိုးစစ်တွေလုပ်ပါတယ်။2021အတွင်းစကိုင်းတိုင်းမှာမိုင်းဆွဲမိုင်းထောင်မှုအပါအဝင်တိုက်ပွဲ300ကျော်ဖြစ်ပွားပြီးစစ်ကောင်စီတပ်သား900ကျော်တေဆုံးကနေအိမ် 9,000 ကျော်ဖျက်ဆီးခံရပြီးစစ်ကြောင်သူ6000ကျော်ရှိနိုင်ကြောင်းဇန်နဝါရီလ12ရက်နေ့ထုတ်အရာဝတီသတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ဘောင်ကင်းစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြရတာပါခင်ဗျာတရာကျွန်တော်အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဂျာတာပရိသတ်ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခုဆက်ပြီးတော့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ပြပေးပါအောင်မယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရာဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်တွေကို BNI 1တော်သားတွေကစူးစီးတင်ပြပေးထားကြပါတယ်ခင်ဗျာ
သ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတော်ဝန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါမြဇက်ဒေတာတိုင်းသားသတင်းထောက်တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပုံခရိုင်နဲ့ဖအံခရိုင်ဘက်မှာ KNU နဲ့စစ်ကောင်စီတပ်ဖွဲ့တို့အကြားပြစ်ခတ်တိုက်ခိုက်မှုကြောင့်ဒေတာခံ9000ကျော်စစ်ဘေးတိမ်းရှောင်နေကြပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်ရေးတင်းမာမှုအရေးအယောင်တွေရှိနေလို့ကျေးရွာသားတွေကတိမ်းရှောင်နေကြရတယ်ဆိုတာနဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ် NGA လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကန်အဖွဲ့တွေကဘယ်လိုမြင်ပါသလဲဆိုတာတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်းမှရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်မျိုးသားစီယုံထိန်းချုပ်နယ်မြေတပ်မဟာ9နဲ့တပ်မဟာ6ဒေသဖြစ်တဲ့ကရင်ပြည်နယ်ဖားပုံခရိုင်နဲ့ဖအံခရိုင်ဘက်မှာစစ်ကောင်စီတပ်ကလေရင်ဘုံကျဲတိုက်ခိုက်မှုနဲ့ကျေးရွာတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့စစ်ရှောင်ဦးရေ9000ကျော်ရှိတယ်လို့ KNU ဘက်ကထုတ်ပြန်ထားပါတယ်အခုနှစ်ဇန်နဝါရီလ1ရက်နေ့ကစပြီး15ရက်နေ့အထိစစ်ကောင်စီဘက်ကလေရင်ဘုံကျဲတိုက်ခိုက်မှု9ကြိမ်ရှိတဲ့အပြင်ရွာတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အပြစ်မဲ့ပြည်သူစုစုပေါင်း9ဦးသေဆုံးပြီး19ဦးဒဏ်ရာရရှိသွားတယ်လို့ KNU သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ပြည်ခဲ့တဲ့နှစ်ဧပြီလကစပြီးအခုနှစ်ဇန်နဝါရီလအထိစစ်ကောင်စီလေကြောင်းတိုက်ခိုက်မှုနဲ့မြေပြင်ထိုးစစ်ဆင်တာတွေကြောင့်တနည်းအတွင်းစုစုပေါင်းစစ်ရှောင်တသိန်းအထက်ရှိနေပြီးတောတောင်တွေထဲမှာအကူအညီမရပဲလှပေါင်းကြာရှည်တိမ်းရှောင်နေရတဲ့စစ်ရှောင်တောင်းနဲ့ချီရှိတယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့ KHRG ဘက်ကပြောပါတယ်
ရခိုင်ပြည်နယ်ကြောက်တော်မြို့မှာရခိုင်တပ်တော်ရဲနဲ့စစ်ကောင်စီတပ်တို့စီရေးတင်းမာမှုအရေးအယောင်တွေရှိနေတဲ့အတွက်ခြေလက်ရွာသားတွေတိမ်းရှောင်နေကြပါတယ်။စန္ဒမလ16ရက်နေ့ကလေးကကြောက်တော်မြို့နယ်ပြည်ထုခြေရွာနီးမှာစစ်ကောင်စီတပ်ကလာရောက်နေရယူထားတဲ့အတွက်အေးအဖွဲနဲ့စီရေးတင်းမာမှုတွေဖြစ်ပွားတဲ့နောက်အခုအခါဝင်စုခြေရွာဘုံကြီးကျောင်းမှာစစ်ကောင်စီတပ်ကဆက်လက်တပ်ဆွဲထားတယ်လို့ဒေတာခန်တွေကပြောပါတယ်အခုလိုစစ်ကောင်စီတပ်ကတပ်ဆွဲထားတဲ့အတွက်ဝင်စုပြည်ထုနဲ့ငားဆောင်ခြေရွာပါဝင်ရှမ်းရွာဘက်ကခြေရွာတွေလည်းတင်းရှောင်နေကြပြီးပြည်ချောင်းကားလမ်းမှာလည်းအခုတချို့တွာလာနေကြပေမဲ့ပုံမှန်တိုင်မဖြစ်သေးဘူးလို့ကြောက်တော်မြို့ခန်တွေကပြောပါတယ်ရခိုင်ပြည်နယ်မှာအရင်နဲ့စစ်ကောင်စီတပ်တို့နနစ်ကြော်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေဟာ2022ခုနှစ်နိုဝင်ဘာလတုန်းကရပ်တန့်ခဲ့ပြီးအခုအခါစစ်ရေးနောက်ထပ်ကြော့ပြန်တဲ့တင်းမာလာတာလို့လေလာသုံးတပ်တွေကပြောပါတယ်
မွန်ပြည်နယ်ကြိတ်မရောမြို့မှာမိုင်းပကွဲမှုကြောင့်အသက်ရှင်နေအရွယ်မိန်းကလေးငယ်တဦးဇန်နဝါရီလ19ရက်နေ့ကတည်ဆုံခဲ့တယ်လို့မြို့ခံတွေကပြောပါတယ်။ရံမျိုးအောင်ရက်ွက်ပင်လုံလန်းနယ်ဘောလုံးကွင်းအနောက်လမ်းတောင်ရှိအမိုက်ပုံမှာဇန်နဝါရီလ18ရက်နေ့နံနက်6နာရီအချိန်ခန့်ကအသက်ရှင်နေအရွယ်မိန်းကလေးငယ်တဦးအမိုက်လာပြစ်စင်မိုင်းပကွဲခဲ့တာဖြစ်ပါတယ်။ပကွဲမှုကြောင့်အဲ့ဒီမိန်းကလေးငယ်ဟာတာယာပြင်းထန်စွာနဲ့မော်ရမြိုင်စေယုံကြီးကိုပို့ဆောင်ရမှာဇန်နဝါရီလ19ရက်နေ့နံနက်17နာရီအချိန်ခန့်ကတည်ဆုံသွားတာဖြစ်ပါတယ်အလားတူဇန်နဝါရီလ18ရက်ကကြိတ်မရောမြို့နယ်လျှက်စိတ်ရုံးမှာမပေါက်ကွဲသေးတဲ့လက်လုံမိုင်းတစ်လုံးတွေ့ရှိခဲ့ပြီးဇန်နဝါရီလ16ရက်ညပိုင်းကလည်းချောင်းနှစ်ခွကျေးရွာအတွင်းဘုံပေါက်ကွဲခဲ့ပါတယ်
ရှမ်းမြေရှိပိုင်းတချီလေးမြို့မှာဘုံတွေဆက်တိုက်ပေါက်ကွဲခဲ့ပြီးနောက်ပိုင်းအာဏာသိမ်းစစ်ကောင်စီတပ်ကစစ်ကားတွေနဲ့မြို့ထဲမှာလက်ပတ်ပြီးလမ်းတော်လမ်းလာတွေကိုတင်းကျပ်စစ်ဆင်နေပါတယ်တချီလေးမြို့မှာစံဝင်လာ၈ရက်နေ့ကအောင်မြက်ခမ်းမမှာဘုံတလုံး၁၀ရက်နေ့ကလဝကယုံမှာဘုံတလုံး၁၄ရက်နေ့ကရဲစခန်းမှာနှလုံးပေါက်ကွဲခဲ့တာဖြစ်ပါတယ်ပေါက်ကွဲမှုလက်တယ်ကတော့ခုထိမသိရသေးပါဘူးလဝကယုံမှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုကြောင့်ကလေးတအူးနဲ့လူကြီးနှအူးတန်ရာရရှိခဲ့ပါတယ်စံဝင်လာ၁၀ရက်နေ့ကလည်းတချီလေး PDF နာမည်နဲ့တချီလေးမြုပ်ဒေတာခံတွေအသွားအလာတတိပြုဆင်ခြင်ကြဖို့ NaN CDM တွေနဲ့ရောနောမနေကြဖို့စာတဆောင်ထုတ်ပြန်ခဲ့ပါတယ်ဒီလိုအခြေအနေမငြိမ်မတက်မှုတွေကြောင့်စံနယ်လ17ရက်နေ့ကစပြီးတချီလေးမြုပ်ကိုည10နာရီကနေမနေ့4နာရီထိအင်္ဂပြီမထွက်ဖို့စစ်ကောင်စီကအမိန့်ထုတ်ပြန်ထားပါတယ်
ကျင်းပြည်နယ်ဟာခါမျိုးဈေးတရက်ွက်မှာရှိတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD လွတ်တော်ကိုယ်စားလှယ်ဦးရှံမန်းရဲ့နေအိမ်ကိုစစ်ကောင်စီကချိတ်ပိတ်လိုက်ပါတယ်။ဦးရှံမန်းရဲ့နေအိမ်ကိုဇန်နဝါရီလ17ရက်မွန်းလွဲ2နာရီအချိန်မှာစစ်ကောင်စီတပ်ဖွဲ့ကလာရောက်ချိတ်ပိတ်သွားတာဖြစ်ပါတယ်။သူဟာရွေးကောက်ခံပြည်သူလွတ်တော်ကိုယ်စားလှယ်တဦးဖြစ်တယ်လို့သားဖြစ်သူကလည်းဟာခါမျိုးပြည်သူစေုံအုပ်ဖြစ်ပြီး CDM လှုပ်ရှားမှုမှာပါဝင်တာကြောင့်အခုလိုချိတ်ပိတ်ခံရတာဖြစ်နိုင်တယ်လို့တရက်ခန်တွေကပြောပါတယ်။ ဲ့ဟာခါမျိုးမိမျိုးဖအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဥရှာမဟာပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ပါတီကနေဝင်ရောက်ရှင်ပြိုင်ပြီးဟာခါမျိုးနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံရသူဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံမှာ2020နှစ်သစ်မှာငြိမ်းချမ်းရေးခြေလှမ်းသစ်စတင်တော့မယ်လို့စစ်ကောင်စီကနေဇန်နဝါရီလလယ်လောက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်စစ်ကောင်စီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကဘလို့မြင်ပါသလဲဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ
်စစ်ကောင်စီအနေနဲ့2022နှစ်သစ်မှာငြိမ်းချမ်းရေးဆွေးနွေးဖို့သက်ဆိုင်ရာဖွဲ့စည်းတွေကိုဖိတ်ခေါ်သွားမယ်လို့စစ်ကောင်စီပြောခွင့်ရဘူကျောက်ဆောင်မင်းထွန်းကအခုလိုပြောပါတယ်
ဒီနှစ်မှာငြိမ်းချမ်းရေးအတွက်ခြိလှမ်းတင်များဆရပါမယ်ကျွန်တော်တို့ရဲ့ရှေ့လုပ်ငန်းစဉ်9ရက်ရဲ့စတုတ္ထအချက်မှာပေါ်ပြထားပြီးဖြစ်လို့သက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ထပ်ပြီးပြောရမယ်ဆိုရင်တော့သက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်လို့ပြောကြားခဲ့ပါတယ်ဒါဟာကျွန်တော်တို့အစိုးရအနေနဲ့ငြိမ်းချမ်းရေးနဲ့ပတ်သက်လာရင်ဖြစ်နိုင်သမျှလမ်းကြောင်းမှန်သမျှကိုလမ်းပွင့်ထားလျက်ရှိကြောင်းပြောလိုပါတယ်
ပြီးခဲ့တဲ့ဇန်နဝါရီ14ရက်နေ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဇော်မင်းထွန်းကငြိမ်းချမ်းရေးနဲ့ပတ်သက်ပြီးအခုလိုကန့်လှမ်းခဲ့တာပါစစ်ကောင်စီအနေနဲ့နိုင်ငံရေးအရငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအတုံးချနေတာမျိုးမဖြစ်ဖို့ NCA လက်မှတ်ရေးထိုးထားတဲ့ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ BNLO ဒုဥက္ကဋ္ဌခွန်မြတ်ထွန်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီငြိမ်းချမ်းလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်ဖို့ကတော့ပထမဦးဆုံးကတော့ဒီတကယ်ကိုငြင်းငြင်းစီကျင်တဲ့ဆန္ဒပေါ့နော်နိုင်ငံရေးရငြင်းငြင်းလုပ်ငန်းစဉ်အသုံးချတာမျိုးမဟုတ်ပဲနဲ့မိမိရဲ့တကယ်ရင်တွင်းရဆန္ဒနဲ့လုပ်မှလည်းငြင်းငြင်းဆိုတာဖြစ်တာဖြစ်ပါတယ်အဲတော့ကျွန်တော်တို့ဒီတစ်လျှောက်လုံးမှာကျွန်တော်ကြုံတွေ့လာရတာကတော့ငြင်းငြင်းလုပ်ငန်းစဉ်ကိုမိမိရင်ထဲကတကယ်ဆန္ဒနဲ့မလုပ်ပဲနဲ့နိုင်ငံရေးလုပ်ငန်းစဉ်ကိုအသုံးချတာမျိုးတွေကလည်းများခဲ့တယ်ဒါကြောင့်မလို့ဒီငြင်းငြင်းလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်တဲ့အခါမှာအဓိကအရေးကြီးတာလည်းယုံကြည်မှုဖြစ်ပါဆောင်ရွက်ကြတဲ့အကြောင်းမှရှိတဲ့ယုံကြည်မှုဖြစ်ပါအဲတော့အခုနေ့ခါမှာဒါဒီစစ်ကောင်စီအနေနဲ့ကဒီလိုငြင်းငြင်းကန်းကန်းတာတော့ဒီချိန်ဒီခါမျိုးမှာဘယ်လိုဆန္ဒသဘောထားနဲ့ကန်းကန်းနေဆိုတာတော့ကျွန်တော်တို့လေးလာစောင့်ကြည့်အောင်မှဖြစ်ပါတယ်
။ကရင်နဲ့ကရင်နီဒေသအပါအဝင်နိုင်ငံတော်လုံးလုံးလို့မှထိုးစစ်ဆင်နေတာတွေလုံးဝရပ်တပီးဖို့လိုအပ်တယ်လို့ခွန်မြင့်ထွန်းကဆက်ပြောပါတယ်
။တကယ်ငြင်းငြင်းကြီးကိုလိုလားတဲ့စိတ်ရင်ထဲကတကယ်လိုလားတဲ့စိတ်နဲ့ဒီလိုငြင်းငြင်းကြီးကိုဖိတ်ခေါ်ခြင်းလို့ဆိုရင်တော့စစ်ကောင်စီအနေနဲ့ကပရမအူဆုံးအပြစ်ခတ်ရက်တည်းလောက်ရမှာငြင်းငြင်းကြီးတကယ်လောက်ရမှာဒီကနေ့စစ်ကောင်စီကိုယ်ကံကနေရဲဆက်ဆက်ကြမ်းကြမ်းကြုတ်ကြုတ်အလွန်မင်းတက်ဖြတ်မှုတွေနဲ့ဒီဒုက္ခပေးတာတဲ့ပြည်သူလူထုရန်သူနဲ့ပတ်မှတ်ပြီးစစ်ခင်းနေတာတွေအရင်ဆုံးကြီးရက်တန့်မှာဖြစ်ပါတယ
်လက်ရှိကရင်ပြည်နယ်ချင်းပြည်နယ်နဲ့ကယားပြည်နယ်မှာလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေမှာလည်းအင်အားတလွန်နဲ့တက်နေကြီးပစ်ကူတွေတိုက်နေရင်နဲ့ဘုံကျဲချနေတာတိုက်ခတ်ရေးရဟရင်တွေနဲ့အနိကပစ်ခတ်နေတာတွေကြောင့်ပြည်သူထောင်တောင်းပေါင်းများစွာအိုးအိမ်တွေရဆုတ်ခွာစစ်ဆောင်ဘဝနဲ့ထွက်ပြေးနေရစေဖြစ်ပါတယ်ရှင်
ဆက်ပြီးတော့ချင်းပြည်နယ်နဲ့စကိုင်းတိုင်းကလေးမျိုးကုံသွယ်ရေးလမ်းကြောင်းဖြစ်တဲ့ကလေးတီးတိမ်ကြားမှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲတွေတောက်လျှောက်ဖြစ်ပွားနေပြီးကုံစီစီးဆင်းမှုပြတ်တောက်သွားတာကြောင့်ချင်းပြည်နယ်မြောက်ပိုင်းဒေသတွေဖြစ်တဲ့တီးတိမ်တွန်းဆန်ဘက်မှာကုံစည်းနှုံးတွေမြင့်တက်သွားပြီးတော့ကုံပစ္စည်းတချို့လည်းပြက်လက်မှုတွေရှိနေပါတယ်ဒီအကြောင်းကိုတော့ကိုရောဘက်ကစူးစီးတင်ဆက်ပေးထားပါတယ်
စကိုင်းတိုင်းကလေးမျိုးနဲ့ချင်းပင်နယ်မြောက်ပိုင်းဒေသကိုဆက်သွယ်တဲ့ကလေးတီးတိမ်ကာလာမပေါ်ကထိန်းစံဟိန်စိန်ကြီးရွာဘက်မှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲဆက်လက်ဖြစ်ပွားနေပြီးအဓိကအားထားရစကိုင်းတိုင်းဘက်ကကိုပစ္စည်းတွေကိုပို့ဆောင်လို့မရတာကြောင့်တီးတိမ်နဲ့တွန်းဆောင်မျိုးမှာအခြေခံစားသောက်ကိုနှစ်ဆလောက်မြင့်တက်နေတာပါအဲ့ဒီလိုကုန်စည်စီးဆင်းမှုရပ်တန့်သွားတာကြောင့်တီးတိမ်မျိုးမှာစားသုံးစီပုံးအဝါတပုံးကိုအရင်ကကျပ်ငွေ5000လောက်ရှိရကနေချက်တသိန်းအထိဈေးတက်သွားတယ်လို့တီးတိမ်မျိုးခန့်တဦးကပြောပါတယ
်ကတော့စီစည်းတက်တယ်ဟိုစားကုန်စီပေါ့နော်ဘုံဝါတဘုံပေါ့နော်အရင်က5000 6000နဲ့ဝယ်ထားတဲ့ဟာကိုခုတသိန်းလောက်ရှိပြီနောက်ပြီးတော့တက်စီကအရင်ကတပလင်းကို1000နေရာလောက်ပဲရှိတာလေ1000လောက်ရှိပြီနောက်ပြီးတော့ကျုပ်ဆိုနော်အရင်က1000မှာခုနှလုံးရတာခုငါမနေ့ကတော့5လုံးကြီးရဒီနေ့ရကောင်းရပါမလားတော့ကြောလို့မရ
ဇန်နဝါရီလ23ရက်နေ့ကစပြီးကလေးမြို့ကနေတိတိမြို့ဘက်ကိုကိုပစ္စည်းဝင်ရောက်မှုမရှိတော့တာကြောင့်တိတိမြို့မှာကိုပစ္စည်းတွေအလူအရက်ဝယ်ယူနေမှုရူကြောင့်လောင်စာဆီတွေအပါအဝင်စံစီစာစတဲ့အခြေခံစားတောက်ကုန်တွေဈေးမြင့်တက်နေပြီးကိုပစ္စည်းအများစုကတော့ပြက်လက်တော့မဲ့အနေထားရှိနေပြီလို့သိရပါတယ်တိတိမြို့မှာရခင်ကကျပ်ငွေ 3,900 လောက်ပေးရတဲ့အီယာမင်းစံတိတ်ဟာ 4,000 ခွဲအထိတက်သွားတယ်လို့ချက်သားတပိတ်သားမှာအရင်က 1,000 ကနေ 16,000 အထိတက်သွားတယ်လို့လည်းသိရပါတယ်အလားတူတွန်းဆောင်မြို့နယ်မှာလည်းကုန်ချောက်ပစ္စည်းတွေဝယ်စရာကုန်နေပြီးအသားငါးဝယ်ယူစား300အတွက်ပါခက်ခဲနေတယ်လို့တွန်းစာမျိုးကအင်ရှင်မတူကပြောပါတယ
်။ဒါကဘယ်ထင်လောက်ဖွင့်မလဲဆိုတော့မသိချဘူးတဲ့။အဲ့ဒါကြီးကုန်ကျွန်းကောင်တက်ကြတာတဲ့။ခုချိန်မှလားစံတော့ဘာလို့ဆိုရင်တော့ဝယ်ဖို့တော့မဆိုင်မရှိတော့ဘူးအဲ့လိုမျိုး။ပြီးတော့ပိုက်ဆံရှိတယ်ဆိုရင်လည်းခုချိန်မှဝယ်လို့လည်းမရဘူး။အသားတော့ဘာလို့ဆိုလဲဝယ်လို့မရဘူးအဲ့လိုမျိုးချင်း။ဒီမှာတော့မိသားစုတော်မှလည်းအဲ့လိုမျိုးမအဲ့လိုမျိုးတရင်နဲ့သိမချတော့လေစာတိတ်တော့မှမရှိဘူးအဲ့လိုဖြစ်နေတာဆလာနလာလောက်အဲ့လိုမျိုးပိတ်တယ်ဆိုတော့တော်တော်လေးကိုခက်ခဲမှာပဲ
ကလေးတိတိန်ကာလန်တလျှောက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားပြီးရက်ရှိလာကြကာလန်တွေဆက်ပိတ်နေမယ်ဆိုရင်ပြည်သူတွေအတွက်တိထက်ပူဒုက္ခရောက်လာနိုင်တယ်လို့တိတိန်ဒေသခံတို့ကပြောပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ KNU ကရင်အမျိုးသားစီယုံထိန်းချုပ်နယ်မြေဖားပွန်ခရိုင်နဲ့ပအံခရိုင်ဘက်မှာစစ်ကောင်စီတပ်ကလေရင်ဘုံကျဲတက်ခိုက်မှုနဲ့ကျေးရွာတွေထဲမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်တိရခန့်9000ကျော်စစ်ဘေးတိမ်းရှောင်နေရပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရခိုင်လက်နက်ကင်အေအေနဲ့စစ်ကောင်စီတပ်တို့စစ်ရေးတင်းမာမှုအရေးအယံတွေရှိနေတဲ့အတွက်ကျေးရွာသားတွေတိမ်းရှောင်နေကြရပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ။တော်ရရှင်အခုနားဆင်ခဲ့ကြတာကတော့ VNI 1 Dot 3 Season တင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။ကြာတာမင်းနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာကယားပြည်နယ်လွိုင်ကော်မြို့မှာတိုက်ပွဲတွေဆက်ဖြစ်နေတာဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မကြာခင်ကမြန်မာနိုင်ငံခီးစဉ်တွင်ရခဲ့တဲ့တိုးတက်မှုတွေကိုထိခိုက်စေတယ်လို့ကမ္ဘောဒီးယားနိုင်ငံကြားရေးဌာနကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်။လွိုင်ကော်မှာစစ်ကောင်စီတပ်တွေနဲ့ PDF တွေအကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတဲ့အပေါ်အထူးပဲစိုးရိမ်နေတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံကြားရေးနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးMFAIC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်အတွင်းကမ္ဘောဒီးယားရဲ့အမျိုးသားပြန်လည်တည်မြဲရေးအတွေ့အကြုံကိုမျှဝေခဲ့တဲ့အကြောင်းလဲထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ပထမနှစ်သက်တမ်းအတွင်းကာကွယ်ပြောဆိုရာမှာပိုဂရိပေးခဲ့တာမရှိဘဲပိုလှုပ်ပြနိုင်ခဲ့တာသာရှိတယ်လို့ပြောဆိုလိုက်ပါတယ်။ပြန်ကြည့်လိုက်ရင်သူ့အနေနဲ့ပိုဂရိပေးခဲ့တာမရှိတဲ့အကြောင်းဒါပေမဲ့လုံနိုင်ခဲ့တာတွေကိုပြန်ကြည့်မယ်ဆိုရင်တိုးတက်မှုကြီးကြီးမားမားတွေလုံနိုင်ခဲ့တာကိုတွေ့ကြရမှာဖြစ်ကြောင်းသူကပြောဆိုသွားခဲ့ပါတယ်။2022ခုနှစ်အတွင်းပထမဆုံးသတင်းစာရှင်းလင်းပွဲအရှိမသမ္မတဘိုင်ဒန်အနေနဲ့စင်ခေါ်မှုတွေရှိခဲ့တာလည်းဝန်ခံခဲ့ပြီးကိုဗစ်အကူအညီဒေါ်လာ 1.6 ထရီလီယံပေးရေးဥပဒေနဲ့လမ်းပန်းဆက်သွယ်ရေးအဆောက်အအုံပြန်လည်ထူထောင်ဖို့ဒေါ်လာ 1 ထရီလီယံချပေးခဲ့တာတွေအတွက်လည်းအောင်မြင်မှုကြီးတွေအဖြစ်ပြောကြားခဲ့ပါတယ်ခင်ဗျာ။ရုရှားယူကရိန်းစစ်မဖြစ်ရေးအမေရိကန်နိုင်ငံသားဝန်ကြီးအနေနဲ့ရုရှားနိုင်ငံသားဝန်ကြီးနဲ့နောက်ဆုံးသဘောတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေပြီးဥရောပမဟာမိတ်တွေဘက်ကကူညီနေတာတွေလည်းကြိုဆွေးနွေးခဲ့ပါတယ်။ရုရှားနဲ့ယူကရိန်းနယ်စပ်မှာတိမမှုတွေဖြစ်ပေါ်နေတဲ့အပေါ်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာရုရှားနိုင်ငံသားဝန်ကြီးဆာဂျီလာဖရော့နဲ့မနေ့ဖြန်မတွေ့ခင်မှာဒီကနေ့ဂျာမနီကိုရောက်လာပြီးဥရောပမဟာမိတ်တွေနဲ့အခုလိုတွေ့ဆုံဆွေးနွေးခဲ့အကြိုဆွေးနွေးခဲ့တာဖြစ်ပါတယ်။ရုရှားနဲ့ယူကရိန်းနယ်စပ်တခြားတင်းမာမှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာရုရှားနိုင်ငံသားဝန်ကြီးဆာဂျီလာဖရော့နဲ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေတဲ့အချိန်ထဲမှာပဲအမေရိကန်ရဲ့မဟာမိတ်တွေနဲ့လည်းဒီကိစ္စဆွေးနွေးတိုင်ပင်တာတွေလုပ်ဖို့ဂျာမနီနိုင်ငံဘာလင်မြို့ကိုရောက်ရှိနေပါတယ်။ဂျာမနီနိုင်ငံသားဝန်ကြီးနဲ့ဂျာမန်နိုင်ငံသားဝန်ကြီးအပြင်ပြင်သစ်နိုင်ငံသားဝန်ကြီးအရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကဆိုင်ရာဝန်ကြီးတို့နဲ့ဝန်ကြီးကလင်တန်တွေ့ဆုံဆွေးနွေးခဲ့တယ်လို့အဲ့ဒီနောက်ယူကရိန်းအရေးနဲ့ပတ်သက်တဲ့မင်ကွန်းပြောကြားခဲ့တာရှိပါတယ်ခင်ဗျ။ဒီကနေ့တော့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ ဖရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့အလိမ္မာဖြစ်ပြီးတော့စက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ BJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇဝန်လိုက်မှာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။သရရှင်များနဲ့ကမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းကျင်းပြီးတော့လူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။